Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါရှင် VOA American အတန်ရဲ့2022ခုနှစ် February 9ရက်ဗုဒ္ဓဘူးနေ့နံနက်ခင်း VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်ကျမအင်ဂျင်နိုင်ပါVOA မြန်မာပိုင်းရဲ့ရေဒီယိုအစီအစဉ်ကိုရုပ်တံနဲ့ဖြည့်ဆွတ်တင်ဆက်နေပါတယ်။လိုင်းဒိုမီတာ32 49တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီကနေ့မနေ့အတွက်သတင်းအစီအစဉ်ကိုတင်ဆက်တဲ့အခါမှာတော့စစ်ကောင်စီပေါ်တိုးမြင့်ဖိအားပေးဖို့ American လွှတ်တော်ကော်မတီကသမ္မတဘိုင်ဒန်အစိုးရကိုတောင်းဆိုလိုက်တဲ့သတင်း Telenor ကုမ္ပဏီရောင်းချမဲ့အစီအစဉ်ကန့်ကွက်မှုတွေနဲ့ကြုံနေရတဲ့အခြေအနေစရာတွေကိုနားဆင်ရဖို့ရှိပါတယ်။အဲဒီနောက်မှာတော့မင်းကင်းဒေတာစည်ရေးတင်းမာမှုအခြေအနေကိုတင်ပြတဲ့အခ
ါတံပေါက်လောင်ပြေတောင်ပြင်ဘလူတဝအိတ်ကြားတွေကကျွန်တော်ပြည့်ခန်းရှိတဲ့ဖြစ်တဲ့နေရာတွေကိုပြစ်တာဗျ။တော်တော်လေးကိုပြစ်တယ်ပြီးတော့လူလေရင်နဲ့ချတယ်ပေါ့ဗျာ။စစ်သားတွေလည်းချတယ်ပြီးတော့လိုက်လေရင်နဲ့လိုက်ပြစ်တယ်အားလုံးလေရင်လီးပြီးပေါ့
။ဒါကတော့ဒေတာကန်တွေထွက်ပြေးနေရတဲ့အခြေအနေကိုဒေတာကန်ရွာသားတအုပ်က VOE ကိုပြောသွားတာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်တခါကရင်ပြည်နယ်ဘက်မှာလည်းတိုက်ပွဲတွေကြောင့်ဒုက္ခသည်ခမန်းချေ2,000ကျော်လောက်ရှိနေကြောင်း KNU ကပြောကြားလိုက်တဲ့ဒီသတင်းပေးပို့ချက်ကိုလည်းထုတ်လွှင့်ဖို့ရှိပါတယ်နောက်ပိုင်းမှာတော့အင်ကာညဆွေနေကန် American နိုင်ငံရေးအကြောင်းသိကောင်းစရာကဘာတလွားခီးသွားစတဲ့အစီအစဉ်တွေကိုတင်ဆက်မှာပါအခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်မိုးကျော်နဲ့အတူကျမကတင်ဆက်မှာပါရှင်
ယူကရိန်းနဲ့ဇက်မှာရုရှားကစစ်အင်အား3,000လောက်ချထားပြီးတင်းမာနေတဲ့အခြေအနေတွေကိုအချိန်တိုအတွင်းဖြေရှင်းနိုင်မှာမဟုတ်ဘဲဒါနဲ့ချီကြာနိုင်တယ်လို့အင်္ဂါနေ့ကယူကရိန်းမြို့တော် Kiev မှာရောက်ရှိနေတဲ့ပြင်သစ်သမ္မတမက်ခရွန်ကပြောဆိုပါတယ်မကြုံသေးဘူးတဲ့အခြေအနေတွေအောက်မှာဒီတင်းမာမှုတွေကိုရှော့မတက်ပါနဲ့လို့ပြောဆိုခဲ့တယ်လို့ဒီပြဿနာကိုအနည်းငယ်ဆွေးနွေးရုံနဲ့ပြင်းထန်နိုင်လိမ့်မယ်လို့သူ့အနေနဲ့မယုံကြည်ဘူးလို့ယူကရိန်းသမ္မတဗလိုဒီမီယာဇီလင်စကီနဲ့တွေ့ဆုံခဲ့တဲ့ပြင်သစ်သမ္မတမက်ခရွန်ကပြောဆိုခဲ့ပါတယ်ရှေ့ဆက်လှုပ်ဆောင်နိုင်မဲ့လက်တွေ့ကျပြီးခိုင်မာတဲ့ဖြည့်ရှင်းစရာနည်းလမ်းတွေရှိတယ်လို့သူ့အနေနဲ့ယုံကြည်တယ်လို့ယူကရိန်းသမ္မတနဲ့တွေ့ဆုံအပြီးမှာသမ္မတမက်ခရွန်ကပြောဆိုခဲ့ပါတယ်အီရန်နျူကလ িয়ার အရေးအမေရိကန်နဲ့အီရန်ဓာတ်ကန်တဆင့်ဆွေးနွေးမှုတွေကို10ရက်ကြာရပ်ဆိုင်းပြီးနောက်အင်္ဂါနေ့မှာပြန်လည်စတင်လိုက်ပါတယ်။အီရန်နိုင်ငံမှာသဘောထားတင်မာတဲ့သမ္မတအစ္စရာဟင်ရာစီတက်လာပြီးနောက်နိုဝင်ဘာလမှာပြန်လည်စတင်ခဲ့တဲ့ဆွေးနွေးပွဲတွေကအကန့်အသတ်နဲ့ပဲတိုးတက်မှုရှိတယ်လို့ဆွေးနွေးပွဲတက်ရောက်တဲ့ကိုယ်စားလှယ်တွေကပြောဆိုပါတယ်။ပြီးခဲ့တဲ့လတဲ့တုန်းကဆွေးနွေးမှုတွေအချိန်မြင့်လှုပ်ဆောင်ခဲ့ပေမဲ့ထင်သာမြင်သာပြဿနာတချို့ကိုဖြေရှင်းနိုင်ခြင်းမရှိသေးပါဘူး။အီရန်အနေနဲ့နျူကလ িয়ার ထုတ်လုပ်မှုတွေမှာတိုးတက်မှုတွေရရှိလာပြီး2015ခုနှစ်ကသဘောတူညီချက်နဲ့ထိန်းချုပ်ဖို့မဖြစ်နိုင်တော့တဲ့အခြေအနေမျိုးရောက်ဖို့နှိကလာနေပြီလို့အနောက်တိုင်းအင်အားကြီးနိုင်ငံတွေကသတိပေးနေပါတယ်။မြန်မာစစ်ကောင်စီကိုလက်နက်မယောင်းချဖို့နဲ့လေယာဉ်စီမယောင်းချဖို့အပါအဝင်အရေးယူတန်ခတ်မှုတွေချမှတ်နိုင်အောင်ကုလသမဂ္ဂလုံခြုံရေးကောင်စီအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းနဲ့လက်တွဲကြိုးပမ်းဖို့အမေရိကန်အစိုးရကိုကွန်ဂရက်လွတ်တော်နိုင်ငံသားရေးကော်မတီကတောင်းဆိုလိုက်ပါတယ
် Perpetuating gross violations of human rights as part of this brutal campaign to suppress the democratic
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းတစ်နှစ်အတွင်းဒီမိုကရေစီလိုလားတဲ့ပြည်သူတွေအပေါ်ရရက်ဆက်ဆက်ဖိနှိပ်မှုတွေနဲ့လူ့အခွင့်အရေးချိုးဖောက်မှုတွေအပေါ်ရှုတ်ချကြောင်းလဲအမေရိကန်အောက်လွတ်တော်နိုင်ငံသားရေးကော်မတီဥက္ကဋ္ဌဒီမိုကရက်တစ်ကိုယ်စားလှယ်Grigory Mix ကအင်္ဂါနေ့ဆွေးနွေးရမှာပြောဆိုလိုက်ပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီစနစ်ကိုဖော်ဆောင်ဖို့ကတိကဝတ်တွေပြုပြီးဆယ်စုနှစ်တခုအကြာအသွင်ကူးပြောင်းရေးတွေလုံဆောင်နေချိန်2020ခုနှစ် February 1ရက်နေ့မှာစစ်တပ်ကအာဏာသိမ်းခဲ့ပြီးဒီမိုကရေစီလိုလားသူတွေကိုအချင်းယုံတပ်ဖြတ်မှုတွေအပါအဝင်အကြမ်းဖက်တိုက်ခိုက်တပ်ဖြတ်မှုတွေကျူးလွန်ခဲ့ကြောင်းနဲ့အ ਨੇ ဆုံးလူ1400ကျော်အသက်ခံရပြီး1000ကျော်ကိုလည်းတရားဝင်ဖမ်းဆီးခဲ့ကြောင်းနိုင်ငံသားရေးကော်မတီရဲ့ဆုံးဖြတ်ချက်မှာဖော်ပြထားပါတယ်။ဒါကြောင့်အမေရိကန်လွှတ်တော်ကနေမြန်မာပြည်သူတွေနဲ့အတူယက်တီကြောင်းဖော်ပြထားသလိုမြန်မာစစ်တပ်အနေနဲ့အကြမ်းဖက်တိုက်ခိုက်မှုတွေအလုံးကိုရပ်တန့်ဖို့တိုင်းရင်းသားအဖွဲ့တွေနဲ့အပြစ်ခတ်ရပ်ဖို့ ဖမ်းဆီးထားသူအားလုံးကိုပြန်လွှတ်ဖို့ပြည်ဆောင်ဆွေးနွေးအဖြေရှာဖို့တိုက်တွန်းထားပါတယ်။ဒါအပြင်အမေရိကန်သမ္မတနဲ့အစိုးရဌာနတွေအနေနဲ့ကုလသမဂ္ဂလူညုံရေးကောင်စီအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းနဲ့လက်တွဲပြီးစစ်တပ်နဲ့ပတ်သက်သူတွေလူပုဂ္ဂိုလ်တွေကုမ္ပဏီတွေကိုပိတ်ဆို့ရေးယူမှုအသစ်တွေထပ်မံပြုလုပ်ဖို့နိုင်ငံတကာအတိုင်းအဝိုင်းကနေမြန်မာစစ်တပ်ကိုလက်နက်တင်ပို့ရောင်းချမှုပိတ်ပင်ဖို့နဲ့လေယင်စီရောင်းချမှုတွေကိုပိတ်ပင်ဖို့စတာတွေကိုလှုပ်ဆောင်ဖို့ကိုလည်းတိုက်တွန်းထားပါတယ်။နော်ဝေးခြေဆိုင်တယ်လီနော့ဆက်သွယ်ရေးကုမ္ပဏီကမြန်မာနိုင်ငံကလုပ်ငန်းတွေကိုရောင်းချမဲ့အစီအစဉ်ဟာပုဂ္ဂိုလ်ရေးလျှို့ဝှက်အချက်အလက်တွေပေါက်ကြားနိုင်တဲ့အန္တရာယ်ရှိတယ်လို့သုံးစွဲသူမြန်မာနိုင်ငံသားတဦးကနော်ဝေးအချက်အလက်များထိန်းသိမ်းကာကွယ်ရေးအာဏာပိုင်ဌာနကိုတိုင်ကြားလိုက်ကြောင်းသူ့ရဲ့ရှေ့နေတွေကအင်္ဂါနေ့မှာပြောဆိုလိုက်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်အဓိကတယ်လီဖုန်းနဲ့ဆက်သွယ်ရေးကုမ္ပဏီတစ်ခုဖြစ်တဲ့ Telinor ဟာမြန်မာနိုင်ငံကသူ့ရဲ့လုပ်ငန်းတွေကိုလေဘနွန်အခြေစိုက် M1 ကုမ္ပဏီကိုရောင်းချမယ်လို့ပြီးခဲ့တဲ့နှစ်ထဲကကြေညာခဲ့ပြီးမြန်မာနိုင်ငံရဲ့လုံထုံးလုံနီးတွေအရနောက်ဆုံးအဆင့်ကိုစောင့်ဆိုင်းနေတယ်လို့သာသိရပြီးအခြေအနေတွေကိုရှင်းရှင်းလင်းလင်းတော့မသိရသေးပါဘူး။အခုလိုရောင်းချခဲ့မယ်ဆိုရင်သုံးဆွဲသူတွေရဲ့အရေးကြီးတဲ့အချက်အလက်တွေကိုလွှဲပြောင်းပေးနိုင်တဲ့အန္တရာယ်ရှိတယ်လို့တနင်္လာနေ့မှာအမှုဖွင့်တိုင်ကြားခဲ့တဲ့ရှေ့နေအဖွဲ့ကပြောဆိုထားပါတယ်။ဒီရောင်းချမှုဟာသုံးဆွဲသူတွေရဲ့အရေးကြီးတဲ့အချက်အလက်တွေကိုထိန်းသိမ်းရမယ့်စည်းမျဉ်းတွေကိုချိုးဖောက်ခြင်းရှိမရှိ၊နော်ဝေအချက်အလက်ထိန်းသိမ်းရေးဌာနအနေနဲ့စစ်ဆေးပြီးသိကြအောင်အာမခံဖို့အမည်မဖော်လိုတဲ့အမှုဖွင့်တိုင်ကြားသူကိုကိုစားပြုတဲ့နော်ဝေရှင်းနေအဖွဲ့ဖြစ်တဲ့ SANDAS Sandets ကတောင်းဆိုထားပါတယ
်။ VOA American နဲ့မနေ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်ထိလိုင်းထိုမီတာ32 kHz 933နဲ့9383ညလိုင်းထိုမီတာ49 kHz 6.53 ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်။အမေရိကန်နိုင်ငံသားဝန်ကြီးအန်ထိုနီဘလင်ကင်ဟာဒေတာရင်းပူပေါင်းဆောင်ရွက်မှုတိုးမြင့်လာစေဖို့ရည်ရွယ်ချက်နဲ့အင်္ဂါနေ့ကအာရှပစိဖိတ်ဒေတာကိုတွားရောက်ခဲ့ပါတယ်။ယူကရိန်းနဲ့ရုရှားတင်းမာမှုတွေကြောင့်အကြက်တဲတွေပေါ်ပေါက်နေပေမဲ့လည်းအာရှပစိဖိတ်ဒေတာတွင်တရုတ်ရဲ့ဩဇာတိုးချဲ့လာမှုကိုတုံ့ပြန်ဖို့အမေရိကန်ကရည်ရွယ်ထားတာပါ။တရုတ်ရဲ့ဒေတာတွင်ဩဇာလွှမ်းမိုးမှုကိုတံပြန်ဖို့ရည်ရွယ်ထားတယ်လို့အများကမြင်ကြတဲ့အမေရိကန်၊ဂျပန်၊အိန္ဒိယ၊ဩစတြေးလျလေးနိုင်ငံ The Quad အဖွဲ့ရဲ့ဩစတြေးလျနိုင်ငံမဲလ်ဘုန်းမှာပြုလုပ်မဲ့လုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်ရေးနိုင်ငံခြားရေးဝန်ကြီးအစည်းအဝေးအတွက်ဝန်ကြီးဘလန်ကန်ဟာ၃ရက်ကြာရောက်ရှိနေတာပါ။ဒါအပြင်သူ့ရဲ့ခီးစဉ်အတွင်းဩစတြေးလျဝန်ကြီးချုပ် Scott Morrison အပါအဝင်ဩစတြေးလျအကြီးတန်းအရာရှိတွေနဲ့လည်းတွေ့ဆုံဖို့ရှိပါတယ်။နျူကလ িয়ার ဆွဲရင်သုံးရေငုပ်သင်္ဘော၈ဆင်းတိဆောက်ရေးအမေရိကန်နဲ့ဩစတြေးလျအစိုးရတို့ပြီးခဲ့တဲ့နှစ်သဘောတူညီခဲ့တာကြောင့်တရုတ်အတွက်လည်းအအားသင့်စရာစိန်ခေါ်မှုဖြစ်ခဲ့ပါတယ်။ဝင်ကြီးဘလန်ကန်ဟာစနေနေ့မှာဩစတြေးလျနိုင်ငံကနေထွက်ခွာပြီးတဲ့နောက်တရုတ်ရဲ့လွှမ်းမိုးမှုခံနေရတဲ့ Pacific ဒေသကျွန်းနိုင်ငံခေါင်းဆောင်တွေနဲ့တွေ့ဆုံဖို့ Fiji နိုင်ငံမှာခေတ္တဝင်ရောက်မှာဖြစ်ပါတယ်။COVID-19 ကပ်ရောဂါကာလကျင်းပတဲ့ဘေကျင်းဆောင်းရာသီအိုလံပစ်ပွဲတော်မှာတင်းကျပ်တဲ့ရောဂါကာကွယ်ရေးကန့်သတ်ထိန်းချုပ်မှုအစီအစဉ်တွေအောင်မြင်နေတာကြောင့်လူကိုယ်တိုင်လာကြည့်မဲ့ပရိသတ်တွေကိုပိုးပြီးဖိတ်ခေါ်သွားဖို့ရှိကြောင်းတရုတ်အစိုးရကအင်္ဂါနေ့ကကြေညာခဲ့ပါတယ်။လက်ရှိမှာအားကစားပွဲမှာပါဝင်ရှင်ပြိုင်သူတွေပွဲစီစဉ်သူတွေနဲ့တီးသန့်ခွဲပြီးမှန်ကန်းတွေထဲမှာပရိသတ်တွေဝင်ရောက်ကြည့်ရှုကြရတာပါ။တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပြန့်ပွားမှုနဲ့ပတ်သက်လို့စိုးရိမ်မှုတွေကြောင့်လက်မှတ်တွေကိုအများပြည်သူအတွက်ရောင်းချတာမျိုးမလုပ်ခဲ့ပေမဲ့ပရိသတ်အကန့်အသတ်နဲ့ဖိတ်ခေါ်ပြီးလာရောက်ကြည့်ရှုသူတွေအနေနဲ့လည်းယောဂါကာကွယ်တားဆီးရေးတင်းကျပ်တဲ့အစီအမံတွေကိုမဖြစ်မနေလိုက်နာဖို့တတ်မှတ်ပြဋ္ဌာန်းခဲ့ပါတယ်။ဟောင်ကောင်မှာတော့အင်္ဂါနေ့တရက်ထဲကိုဗစ်ကူးစက်မှုအသစ်600အထိမြင့်တက်ခဲ့ပါတယ်။လူအသွားလာအများဆုံးနဲ့အစီကားဆုံးဖြစ်တဲ့အမေရိကန်နဲ့ကနေဒါနယ်စပ်ဂိတ်ကိုတော့အင်္ဂါနေ့အထိပိတ်ထားဆဲဖြစ်ကြောင်းကနေဒါဘက်ကကြေညာခဲ့ပါတယ်။ COVID-19 ကန့်သက်ချက်တွေကိုဆန့်ကျင်တဲ့ကုန်တင်ကားမောင်းသမားတွေကကနေဒါမြို့တော်အော်တဝါမှာဇန်နဝါရီလ28ရက်နေ့ကစပြီးသူတို့ရင်တွေကိုပိတ်ဆို့ပြီးအစိုးရကိုဆန္ဒပြခဲ့ကြတာဖြစ်ပါတယ်။ Johns Hopkins တက္ကသိုလ်ရဲ့ COVID-19 ကပ်ရောဂါစောင့်ကြည့်ရေးစင်တာရဲ့တနင်္လာနေ့ထုတ်ပြန်ချက်အရတက္ကသိုလ်လုံးမှာ COVID ကူးစက်မှုပေါင်း396သန်းကျော်နဲ့သေဆုံးမှုပေါင်း 5.8 သန်းကျော်ရှိနေပါတယ်။တရုတ်နိုင်ငံဘေကျင်းဆောင်းရာသီအိုလံပစ်မှာ American ပြည်ထောင်စုကအမျိုးသား figure skating champion ဖြစ်တဲ့နေသန်ချန်းဟာအင်္ဂါနေ့ကတဦးချင်းပြိုင်ပွဲမှာရမှတ်113.6 ခုနဲ့ကမ္ဘာစံချိန်တင်ခဲ့ပြီးပထမဆုံးအိုလံပစ်ဆွေတစိမ့်စုကိုစုခုမဲ့အလားအလာရှိနေပါတယ်။ချန်ရဲ့အလှပြစကိတ်စီးဆွမ်းရည်ဟာနှစ်ချိန်တိုင်ဆွေတစိမ့်စုရထားတဲ့ဂျပန်အမျိုးသား figure skating champion ယူဇူရူဟန်ယူရဲ့စံချိန်ကိုချိုးနိုင်ခဲ့တာပါ။အမျိုးသမီးအလွတ်စီးစကိတ်ပြိုင်ပွဲမှာတော့အမေရိကန်မှာမွေးဖွားကြီးပြင်းခဲ့တဲ့တရုတ်နိုင်ငံသူအသက်18နှစ်အရွယ်အီလင်ဂူးဟာအင်္ဂါနေ့ကတရုတ်နိုင်ငံအတွက်ရွှေတစိမ့်စုခူးနိုင်ခဲ့ပြီးသမိုင်းမှတ်တမ်းဝင်ခဲ့ပါတယ်။မကြာခင်ရွေးချယ်မဲ့အော်စကာရုပ်ရှင်ထူးချွန်ဆုတွေအတွက်စကားတင်ရွေးချယ်ရမှာအမျိုးသမီးဒါရိုက်တာဂျိမ်းစ်ကမ်ပီယန်ရဲ့ The Power of the Dog ရုပ်ရှင်စကားဟာထိတ်ဆုံးနေရာမှာရှိနေပါတယ်။အင်္ဂါနေ့ကကြီးညာခဲ့တဲ့စကားတင်စင်းမှာဒါရိုက်တာကမ်ပီယန်ရဲ့စကားဟာအကောင်းဆုံးရုပ်ရှင်ဆုအကောင်းဆုံးရုပ်ရှင်ဒါရိုက်တာဆုအကောင်းဆုံးသရုပ်ဆောင်ဆုတွေအပါအဝင်12နေရာနဲ့ဦးဆောင်နေပါတယ်။ဒီစကားမှာထိတ်တန်းသရုပ်ဆောင်တွေဖြစ်တဲ့ Benedict Cumberbatch, Kristen Dast, Jesse Plemons နဲ့ Cody Smith McPhee တို့အားလုံးဟာလည်းအကောင်းဆုံးသရုပ်ဆောင်ဆုတွေအတွက်ရွေးချယ်ခံထားရပါတယ်။ဒါရိုက်တာဒန်နစ်ဗီလ်နူးဖ်ရဲ့ဒူးန်စကားကတော့ထူးချွန်ဆုဆဲဆုရထားခံရပြီးဒုတိယလိုက်နေပါတယ်။94ချိန်မြောက်အော်စကာဆုပေးပွဲကတော့မက်ရှလာ28ရင်းနှီးမှာကျင်းပမှာဖြစ်ပြီးအွန်လိုင်းရုပ်သံလိုင်းတော်တော်များများကဓာတ်ရိုက်ထုတ်လွှင့်ပြသမှာဖြစ်ပါတယ်။ဒါကတော့ဗုဒ္ဓဖူးနေ့နေနဲ့ခင်တဲ့တင်စီစဉ်ကိုကိုစော်မိုးကျော်နဲ့အတူတင်ဆက်ခဲ့တာပါမကြခင်မှာတော့ဒီသခိုင်းတိုင်းမင်းကင်းဒေတာဘက်ကစီရေးတင်းမာမှုအခြေအနေကိုကြားဖို့ရှိပါတယ်အခုတော့ကချင်ချင်းရခိုင်နဲ့ဒီသခိုင်းတိုင်းဒေတာတွေမှာဖြစ်ပွားနေတဲ့တိုက်ပွဲတွေအကြောင်းကိုစူးစီးတင်ပြမှာပါမြန်မာနိုင်ငံဆင်အာနာတင်းပြီးတနှစ်ကျော်ကြာရှိလာနေချိန်မှာပဲလက်နက်ကိုင်ပဋိပက္ခတွေဟာနေရာအနှံ့မှာဆက်လက်ပေါ်ပေါက်နေပါတယ်။ရခိုင်ပြည်နယ်၊ချင်းပြည်နယ်၊စကိုင်းတိုင်းနဲ့ကချင်ပြည်နယ်တွေမှာစစ်ကောင်စီတပ်ဖွဲ့တွေနဲ့တိုင်းဒေသလက်နက်ကိုင်တပ်ဖွဲ့တွေနေမြေကန်ပြည်သူ့ကာကွယ်ရေး PDF တွေတိုက်ပွဲတွေဖြစ်ပွားနေတာကြောင့်လဲဒေသခံတွေတိုက်ဆုံတာစစ်ဘေးရှောင်နေရတာစတာတွေရှိနေပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းတွေကိုကိုခင်မောင်စိုးမင်းကနေပြီးတော့စူးစီးပြီးပြောပြမှာပါ။
စစ်ကောင်စီတပ်ဖွဲ့တွေနဲ့အေအေရခိုင်တပ်ဖွဲ့တွေအကြတိုက်ပွဲတွေပြန်ဖြစ်နေတဲ့ရခိုင်ပြည်နယ်မောင်တော်မြို့နယ်ဖားဝစ်ချောင်းကျေးရွာအနီးမှာဖေဖော်ဝါရီလ9ရက်နေ့ညပိုင်းကစစ်သားတွေလိုက်ပါလာတဲ့အရသားပိုင်ကားစီးမိုင်းဆွဲတိုက်ခိုက်ခံခဲ့ရပါတယ်။အဲ့ဒီဖြစ်စဉ်မှာကားမောင်းသူအမျိုးသားနဲ့အတူကားပိုင်ရှင်အမျိုးသမီးလည်းသေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်
။နေ့စစ်တနာကြီးကျော်အတန်တော့ကြားရပါ။စနေတန်ပါတီအတန်တော့ကြားရ။ဆုံးသွားတဲ့နေရာဆိုတာကျွန်တော်မိုးလင်းမှသိရတာ။အလုံးကနေပြီးကျွန်တော်ကိုရေးတက်ဖွဲ့ကအဲ့တာပါတချို့ဖို့တော့ computer ပြင်ထားပါအမျိုးသမီးကနေပြီးကတိုင်ရန်သားဟိုအမျိုးသားကကြာရင်တော့ဟိုမူဆမင်ပေါ့ဒီသူတို့ကသူ့ဘဝရဲ့လောကဖက်ပေါ့
စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့အဲ့ဒီမောင်တော်မြို့နယ်မြောက်ပိုင်းဟာအေအေရခိုင်တက်ဖွဲ့တွေရဲ့နယ်မြေမဟုတ်ကြောင်းနဲ့ ARSA Ranger လက်နက်ကိုင်အဖွဲ့လှုပ်ရှားလေရှိတဲ့နယ်မြေဖြစ်တဲ့အကြောင်းပြောပါတယ်ဒါအပြင်အေအေရခိုင်တပ်ဖွဲ့နဲ့သူတို့စစ်ကောင်စီကင်းလက်တပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားခဲ့တယ်ဆိုတာအေအေကပြောမှပဲသိတယ်လို့ဆိုပါတယ
် ARSA အရင်ကဒီတဲ့အိုင်တဲ့ကခြံစည်းဥပဒေမှာမိုင်းထောင်တိုက်ခဲ့ကြတာရှိတယ်အဲ့တော့ရဲအချို့ထိခိုက်ဒဏ်ရာရှိကြတာရှိတယ်အဲဒါကြောင့်လို့အဲ့ဒီဘက်မှာကျွန်တော်နယ်မြေထုံထုံကြီးတိုးမြင့်ပြီးဆောင်ရတယ်လုံချုံကြီးတိုးမြင့်ဆောင်ရတယ်မှာတမန်သားကြီးရွာနာလေးမှာတိုက်ပွဲဖြစ်တဲ့အဲ့မှာလက်နဲ့တလဲရလိုက်တယ် ARSA နဲ့ဖြစ်တယ်လို့ပဲကျွန်တော်ထင်ခဲ့တယ်နောက်ပိုင်းမှာ AE ကတော့သူတို့ထွက်တော့တာအေးသူတို့နဲ့ဖြစ်တယ်သူကအဲ့ဒီမှာပဲသိတော့တယ်အဲ့ဒီနယ်မြေကတော့သူတို့နယ်မြေလည်းမဟုတ်ဘူးအဲ့တော့အဲ့ဒီမှာ၄ရက်နေမှာအဲ့လိုဖြစ်ခဲ့တယ်6ရက်နေမှာတခါထပ်ပြန်လို့ဖြစ်ခဲ့တာမျိုးရှိတယ်နေချင်းပိုင်းလောက်ပါပဲမိုင်းဆွဲတိုက်ခိုက်လို့ကြောင့်ဝန်ဝင်ပြစ်ခတ်တာရှိတယ်အဲ့ဒီမှာတော့ကျွန်တော်တို့စီကထိခိုက်ဒဏ်ရာရတဲ့ရှိတယ်လို့ချိုးရှိတယ်
ရခိုင်ပြည်နယ်မှာ2020အောက်တိုဘာလကစလို့စစ်တပ်နဲ့ AA တပ်ဖွဲ့တို့အကြားနှစ်ဖက်နားလည်မှုနဲ့အပြစ်အခက်ရပ်ဆဲခဲ့ပါတယ်။တနှစ်ကျော်ကြာပြီးအချိန်မနစ်နိုဝင်ဘာ9ရက်နေ့ကတော့ပထမအဦးဆုံးအချိန်အနေနဲ့နှစ်ဖက်ကြားတိုက်ပွဲတွေပြန်ဖြစ်ပွားခဲ့ပါတယ်။ အဲ့ဒီအချိန်ကလေးကမောင်တော်မြို့နယ်မြောက်ပိုင်းမှာစစ်ကောင်စီတပ်ဖွဲ့ဝင်တွေနဲ့အေးအေးရခိုင်တပ်ဖွဲ့တို့အကြားစစ်ရေးတင်းမာလာခဲ့ကြပါတယ်။အလားတူချင်းပြည်နယ်တောင်ပိုင်းမတူပီမြို့နယ်နဲ့မင်းတပ်မြို့နယ်တွေမှာလည်းဒေသခံချင်းကာကွယ်ရေး CDF တပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်ဖွဲ့တွေတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ပါတယ်။မတူပီမြို့ကနေမင်းတပ်မြို့ကိုသွားတဲ့စစ်ကောင်စီတပ်ဖွဲ့မော်တော်ယာဉ်တန်းကိုမတူပီမင်းတပ်ချင်းကာကွယ်ရေး CDF အဖွဲ့ကဖေဖော်ဝါရီလ9ရက်နေ့ကလမ်းတစ်လျှောက်ချုံကိုတိုက်ခိုက်ခဲ့တယ်လို့မင်းတပ်ကာကွယ်ရေးအဖွဲ့ကဆလိုင်းရောမန်ကပြောပါတယ်
။အဲ့တော့ဒီကတော့ရှော့ပါလေကျွန်တော်တို့အဲမတူပီ CDF ကအဲ့ဒီတန်းကိုတိုက်ခိုက်တယ်မင်းတပ် CDF ကတော့ရှော့ပဲ990 960ပဲလေးမှာတော့မတော့ရှော့ပဲတိုက်ခွေးတယ်ဒီ600ရက်တာတို့မှာကျွန်တော်တို့တိုက်ခွေးတယ်ဆိုတော့73ချိန်လောက်တိုက်ခွေးဖြစ်တယ်ဒီတစ်ခေါက်ကသူတို့ဒီမင်းတပ် CDF တိုက်ခိုက်တာတဲ့အများကစစ်နဲ့30ချားတော့ဒီဆုံးမှုရှိနေတယ်
တနင်္လာနေ့ကစစ်ကောင်စီရင်တန်းကို CDF အဖွဲ့ကမိုင်းဆွဲတိုက်ခိုက်ခဲ့တာကြောင့်စစ်ကောင်စီတပ်ဖက်ကလက်နက်ကြီးတွေနဲ့ပြန်လည်ပစ်ခတ်မှုအတွင်းစဲကျော်တဲ့အရွယ်အရသာတူသေဆုံးခဲ့တယ်လို့ပြောပါတယ်။ဒီသတင်းနဲ့ပတ်သက်ပြီးတော့ VOA ကနေတီးခြားအတည်ပြုချက်တော့မရရှိခဲ့ပါဘူး။စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့မင်းတပ်မျိုးကနေမတူပီမျိုးကိုရိတ်ခါသွားပို့တဲ့မော်တော်ယာဉ်တန်းတိုက်ခိုက်ခံရတာရှိပေမဲ့ကားပဲအနှဲငယ်ပျက်စီးခဲ့တယ်လို့ပြောပါတယ်။
မင်းတပ်ဘက်မှာမနေ့ကတော့ကျွန်တော်နေ့တယ်နှစ်နာရီလောက်မှာတက်ကနေပို့တဲ့ရိတ်ခါပူတဲ့ရင်ကိုမင်းတပ်နဲ့မတူပီကြားထဲမှာလက်လုံမိုင်းနဲ့ကျွန်တော်ဆက်ဆက်တိုက်ခိုက်ခဲ့တာတော့ရှိတယ်။ဟိုကတော့အနှဲငယ်ပြတ်တဲ့ဟာရှိတယ်။ကျန်တာတော့ပြီးကြတော့မရှိပါဘူး
။ချင်းတောင်ကြီးမှာရှိတဲ့စကိုင်းတိုင်းအတွင်းကကလေးမျိုးနယ်ပါလေဒေသခံ PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့ချင်းမျိုးသားကာကွယ်ရေး CDN နဲ့ပူးပေါင်းအဖွဲ့တွေကစစ်ကောင်စီတပ်ဖွဲ့တွေကိုမိုင်းဆွဲတိုက်ခိုက်ခဲ့ရမှာအကြအဆုံးတွေရှိတယ်လို့ဒေသခံတဦးကပြောပါတယ်
။အမေကမနေ့ပိုင်းတော့9:00နာရီလောက်ကျွန်တော်တို့ကရန်ကြီးအောင်သားမှာမိုင်းဆွဲတာကြ။ဆက်တက်ကအဲ့နောက်ဒဏ်ကြောင်ဆက်ကြောင်ကားလာလို့အမိုင်းဆွဲတာကိုဦးကဦးကြီး။ဒါတစီကတော့ပြတ်သွားတယ်ဆက်တက်။ဒီရက်တက်ကတရားဝါသုံးပါ။အဲ့တော့ကျွန်တော်တို့အဲ့နေ့လယ်2:00နာရီလောက်မှာမမြောင်းရနဲ့စီတာနားမှာနှစ်ချိန်ဖြစ်ပေါ့။ပြီးတော့ညနေပိုင်းမှာကြာရင်နားမှာတစ်ချိန်
စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကလည်းသူတို့တပ်ဖွဲ့တွေလိုက်ပါလာတဲ့ကားကိုမိုင်းခွဲတာပစ်ခတ်တာတွေရှိတယ်လို့ဆိုပေမဲ့အကြအဆုံးအထိကိုက်တော့မရှိဘူးလို့ပြောပါတယ်။ကလေးမျိုးနယ်တောင်ပိုင်းဒေသမှာတိုက်ပွဲတွေမကြာခဏဖြစ်ပွားနေတဲ့အတွက်ဒေသခံကြေးရွာသားတွေထောင်ထဲချပြီးကလေးမျိုးပေါ်မှာစစ်ဘေးရှောင်ခိုလုံနေရတယ်လို့ဒေသခံတွေကပြောပါတယ်။တချိန်တည်းမှာပဲကချင်ပြည်နယ်မြောက်ပိုင်းပူတာအိုမြို့နယ်မှာလည်းကချင်လွတ်မြောက်ရေးတပ်ဖွဲ့ KIA နဲ့စစ်ကောင်စီတပ်ဖွဲ့တွေအကြတိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်ကျေးရွာသားတွေစစ်ဘေးရှောင်နေကြရတယ်လို့ဒေသခံတွေကပြောပါတယ်
။ဒီကမာစစ်တပ်တွေလာပြီးဆိုတော့နှိမ့်ဆက်မှာကြောက်နေတယ်နော်။အမျက်ကြီးတွေကတက်မှာပဲထောင်ထားတယ်ဆိုတော့မှပုံကြီးကြီးလာတယ်မှဒီမှာငါတို့ကမှကြာမှာနောက်ပြန်ဒီလာတော့လီနဲ့လာတိုက်မှာကိုလည်းကြောက်နေလို့
အဓိကလုံရှားရံနဲ့စွန်ပီးရံကျေးရွာတွေကဒေသခံအနည်းဆုံး3,000လောက်ဟာတောတောင်တွေထဲမှာပုံအောင်နေကြရတဲ့အတွက်စားနပ်ရိက္ခာအခက်ခဲလည်းရှိကြတယ်လို့ဆိုပါတယ်။ကချင်ပြည်နယ်မြို့တော်မြကြီးနားကနေတက်လာတဲ့ကုန်ကားတွေကိုစစ်ကောင်စီတပ်ဖွဲ့တွေကစစ်ဆေးပြီးအခြေခံစားတောက်ကုန်တွေဖြစ်ကြတဲ့စမ်းစီစားတင်သွင်းခွင့်မပေးဘူးလို့ဆိုပါတယ်။အဲ့ဒီအတွက်ပူတာအိုမြို့နယ်အတွင်းကကျေးရွာတွေမှာစားနပ်ရိက္ခာအခက်ခဲနဲ့လည်းကြုံတွေ့နေရတယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာ။
ကိုခင်မောင်ဆိုမိပါရှင်မကြခင်မှာလဲအခုလိုဒီစည်ရည်တွေဖြစ်ပွားနေတဲ့ပဋိပက္ခတွေဖြစ်ပွားနေတဲ့နေရာဒေသတွေမှာ73စီဈေးနှုန်းတွေမြင့်တက်နေပြီးရှားပါနေတဲ့အခြေအနေကိုလည်းပြောပြမှာပါအခုတော့စကိုင်းတိုင်းဒီမင်းကင်းနယ်ထဲမှာစစ်ကောင်စီတပ်တွေကလေကြောင်းကနေတိုက်ခိုက်နေတဲ့အခြေအနေကိုကြည့်ကြရအောင်ပါမင်းကြီးမြို့နယ်တန်ပေါက်နယ်လောင်းပြေရွာနာမှာဖေဗူလာ9ရက်နေ့ကစစ်တပ်ကရဟတ်ရင်တွေနဲ့ပစ်ခတ်ရှင်းလင်းပြီးတပ်တွေကိုဖျန့်ချခဲ့တဲ့အတွက်အနီးတစ်ဝိုက်ကဒေသခံတွေဟာကြောက်လန့်တကြနဲ့ထွက်ပြေးတိမ်းရှောင်နေကြရပါတယ်။ဒီအခြေအနေတွေကိုရန်ကုန်ကလာတဲ့သတင်းကိုကိုရဲမွန်ကပြောပြမှာပါရှင်
။စကိုင်းတိုင်းနယ်ကပြည်သူ့ကာကွယ်ရေးအဖွဲ့ရဲ့အားကောင်းတဲ့မင်းကင်းနယ်ဘက်မှာစစ်ကောင်စီတပ်တွေဖျန့်ချနေရမှာဖေဖော်ဝါရီလ9ရက်တနင်္လာနေ့ကချင်းသွင်းမြေအရှိတ်ဘက်ကန်ကတန်ပေါင်းနဲ့လောင်းပြေကျေးရွာနာမှာစစ်သားတွေကိုရဟတ်ရင်တွေနဲ့လာချသွားတယ်လို့ဒေသခံတွေကပြောပါတယ်။ရဟတ်ရင်တွေမစင်းခင်ပတ်ဝန်းကျင်ကိုပြစ်ခတ်လို့ရွာသားတွေထွက်ပြေးကြရတယ်လို့ဒေသခံတယောက်ကအခုလိုပြောပါတယ်
။ဟုတ်တယ်တံပေါက်လောင်းပြေတောင်ပြင်ဘလူတဝအိတ်ကြားတွေကကျွန်တော်ပြည့်ခန်းရှိတဲ့ခြေနဲ့နေရာတွေကိုပြစ်တာဗျ။အဲဒီကောင်တွေတော်တော်လေးကိုပြစ်တယ်ပြီးတော့လူအဲလူရင်နဲ့ချတယ်ပေါ့ဗျာ။ဟုတ်ကဲ့။ဒါလည်းကျွန်တော်စစ်သားတွေလည်းချတယ်ပြီးတော့လိုက်လင်းနဲ့လိုက်ပြစ်တယ်အားလုံးလူရင်လီးပြီးပေါ့။ရွာသားတွေကလည်းအကုန်ထွက်ပြေးနေရတယ်ပေါ့။
ဒါကလည်းဒုက္ခတွေပေါ့အကုန်လုံးပေါ့ပြီးနေရတာအထိခိုက်မရှိဘူးကမနေတော့တော့ဟုတ
်လောလောဆယ်အဲ့ဒီဒေတာဘက်မှာတိုက်ပွဲတွေရှိမနေပဲရဟတ်ရင်တွေနဲ့ပြစ်ခတ်နယ်မြေရှင်းလင်းခဲ့တာလို့မင်းကင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်သူကအခုလိုပြောပါတယ
်ဖြစ်တာဟိုအောင်လောင်းပြေးလောင်းပြေးတန်ပေါ့ဂျားတွေကရဟတ်ရင်တွေပြစ်တာကျွန်တော်တို့ကဘယ်လိုပြန်ပြစ်မှာလဲတိုက်ပွဲပြစ်တာမဟုတ်ဘူးပြစ်ခံရတာပဲပြောမှာပါအဲ့တော်တော်လည်းလည်းကလည်းတော်တော်ကောင်းတယ်တော်တော်ကဖြစ်တယ်လည်းလည်းပြစ်တယ်ကျွန်တော်လည်းအဲ့မကြတာပြရတာပေါ့ဗျာဘယ်လိုဘုမဟိပြန်ပြရလို့ပါလ
ဲ။ရဟရင်တွေနဲ့ချထားခဲ့တဲ့စစ်သားတွေအခုဒေတာမှာတက်ဆွဲထားတယ်လို့လည်းပြောပါရယ်။စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကလည်းမင်းကင်းဘက်မှာတိုက်ပွဲတွေမရှိဘူးလို့အခုလိုပြောပါရယ်
။မင်းကင်းထံပေါင်းတဲ့လောင်းဝီရောက်ပဲအဲ့ဒီမှာတော့ကျွန်တော်တို့မင်းကင်းမှာတော့ဖြစ်တာတော့မရှိပါဘူ
း။စကိုင်းနိုင်တဲ့ကဒေတာကန်ကာကွယ်တပ်ဖွဲ့တွေအားကောင်းတဲ့ကဏီမျိုးနယ်နဲ့မင်းကင်းမျိုးနယ်တွေမှာဇန်နဝါရီလ30ရက်နေ့ကစလို့စစ်ကောင်စီကကုန်းချောင်းကရေချောင်းကပါထိုးစစ်ဆင်နယ်မြေရှင်းလင်းတာတွေထပ်ပြီးလုပ်နေပါရယ်။အဲ့ဒီဇန်နဝါရီလ30ရက်ကပဲစစ်တပ်ကနေမြေရှင်းလင်းရင်ဘင်းရွာကိုမီးရှို့သွားတဲ့အတွက်နေအိမ်100ကျော်မီးလောင်ကျွမ်းခဲ့ပါတယ်။ဖေဖော်ဝါရီလ4ရက်တောက်ကြနေ့ကလည်းဒေသခံကာကွယ်ရေးတပ်ဖွဲ့တွေကကဏီနယ်ဝင်းမနာကျေးရွာအုပ်စုရဲစခန်းကိုဝင်ရောက်တိုက်ခိုက်ခဲ့လို့အပြန်အလှန်တိုက်ပွဲတွေဖြစ်ပြီးနှစ်ဖက်အကြအဆုံများတဲ့အထိတိုက်ပွဲပြင်းထန်ခဲ့ပါတယ်ခင်ဗျာ
။ကိုရဲမမရှင်ဆက်လက်ပြီးတော့ကရင်ပြည်နယ်ဘက်မှလည်းစစ်ကောင်စီဘက်ကဒီလေရင်နေနဲ့ပုံကျဲတိုက်ခိုက်နေတဲ့အခြေအနေကိုကြည့်ကြရအောင်ပါ။ကရင်ပြည်နယ်အတွင်းမှာကရင်မျိုးသားအစည်းအရုံးရဲ့တပ်တွေဖြစ်တဲ့ KNLA ကရင်မျိုးသားလွတ်မြောက်ရေးတပ် KNDO ကရင်မျိုးသားကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီတပ်တွေကြားမှာတိုက်ပွဲတွေကြောင့်စစ်ကောင်စီဘက်ကလေရင်နဲ့ဘုံကျဲတိုက်ခိုက်မှုတွေပြုလုပ်နေပါတယ်။ဒါကြောင့်ပြည်ရင်းအိုးအိမ်မဲ့စစ်ပေးရှောင်ဒုက္ခသည်အသစ်9000လောက်ထိတိုးလာပါတယ်။အရင်ကဒုက္ခသည်တွေနဲ့ပေါင်းလိုက်ရင်အခုဆိုလို့ရှိရင်နှစ်သိန်းကျော်လောက်ရှိနေပြီလို့ KNU ဘက်ကခန့်မှန်းပြောဆိုထားပါတယ်။ဒီအကြောင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်မအေးမှာကသတင်းပေးပို့ထားပါတယ်ရှင်
။ကရင်ပြည်နယ်အတွင်းမှာကရင်မျိုးသားအစည်းအရုံးရဲ့တပ်တွေဖြစ်တဲ့ KNL, ကရင်မျိုးသားလွတ်မြောက်ရေးတပ်တွေ, KNDO, ကရင်မျိုးသားကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီတပ်တွေတိုက်ပွဲတွေဆက်ဖြစ်နေတာပါ။ကရင်မျိုးသားအစည်းအရုံးထိတ်ချုပ်ရာတပ်မှအသီးသီးမှတိုက်ပွဲတွေဖြစ်နေတယ်လို့ဖာပုံခရိုင်တက်မာ9နဲ့ဒူပလာယာခရိုင်တက်မာ6မှာဖြစ်နေတဲ့တိုက်ပွဲတွေအတွင်းစစ်ကောင်စီဘက်ကလေရင်နဲ့ဘုံကျဲတိုက်ခိုက်မှုတွေကြောင့်စစ်ဘေးရှောင်ပြည်ရင်းအိုးအိမ်မဲ့ဒုက္ခသည်အသစ်9000လောက်ရှိလာပြီးအခုဆိုရင်ကရင်ပြည်နယ်တစ်ခုလုံးမှာစစ်ဘေးရှောင်ဒုက္ခသည်ပေါင်း2000လောက်ရှိတယ်ဆိုပြီးကရင်မျိုးသားအစည်းအရုံးရဲ့နိုင်ငံခြားရေးဌာနပြောရေးဆိုခွင့်ရှိသူဖလိုစောတော်နီကအခုလိုပြောပါတယ်
အဲ့ဒါဟိုစားလေနောက်ဖြစ်လာတယ်ဟိုဟိုစား IDP ရဲ့အတိတ်က9000လောက်အနည်းဆုံးရှိတယ်သူတို့ညာလည်းပဲကျွန်တော်တို့အဟောင်းတွေလည်းမရပြန်ကုန်မရသေးတဲ့အနေဖားမှရှိတော့ခင်အားလုံးဒီမှာရှင်းလိုက်တဲ့အခါမှာဟိုဥယျာဉ်က2သိန်းချက်မှရှိတယ်အားလုံးပါအဟောင်းရောအတိတ်ရော
စစ်တပ်ကအာဏာမသိရင်ကတည်းက KNU ထိန်းချုပ်ရာနယ်မြေတွေထဲမှာစစ်ကောင်စီတပ်တွေကလမ်းတွေဖောက်လုပ်နေတာကြောင့်အိုးအိမ်မဲ့ဒုက္ခတွေရှိနေပြီးစစ်ကောင်စီကအာဏာသိမ်းလိုက်ပြီးတဲ့နောက်မှာတော့တိုက်ပွဲတွေခက်ဆိတ်ဆိတ်ဖြစ်လာတာကြောင့်အိုးအိမ်မဲ့ပြည်ရင်းစစ်ပေးဆောင်ဒုက္ခတွေဟာတပ်မဟာအသီးသီးမှရှိနေတယ်လို့လည်းဖလိုစောတော်နီကပြောပါတယ်
။အာဏာမသိမ်းချိန်မှာကလေးကကျွန်တော်တို့အဲ့ဒီဟိုစစ်တပ်ကနေပြီးတော့လမ်းဖောက်ဖို့တပ်မဟာတော့ထိုးတော့ထတာလေတပ်မဟာတော့တပ်မဟာလည်းအဲ့ဒီဝေးအိမ်မှာရှိတယ်။ဟုတ်လားအဲ့ဒီအဲ့ဒီဟာ5000ကအနည်းဆုံးရှိတယ်5000
ဟုတ်
ကဲ့အနာဘေးကြီးတဲ့နောက်ပိုင်းတိုက်ပွဲအပြီးပြီးဖြစ်လာတဲ့အခါသူကြီးတက်မှာငါမအကျန်းဖုတ်တဲ့နောက်ပြီးတော့လေလံနေဘုံကျဲအဲ့နောက်ဟိုသူတို့ကတောင်းဝန်းတောင်းဝန်းတော့တတိတိကြီးရဲ့ကဲလာနေဟိုနောက်ဆုံးတက်မှာ6ဝပို့ပြီးတော့ပူးဆက်လာတော့အခုကအဲ့ဒီဒီတက်မှာတစ်ခုတစ်လုံးကအများဆုံးဖြစ်တယ်ဟို9000ဖြစ်ဆိုတာအများဆုံးကဒီတက်မှာ6နဲ့တက်မှာ9ပဲတက်မှာ3တောင်းရှိတယ်တက်မနဲ့ဟိုသာပေါ့နော်ထောင်ဝန်းနဲ့တောင်းဝန်းတစ်ပေါင်းတစ်လောက်မပြောင်းဟိုအဲ့ဒါတော့ပြောလို့မပြောင်းဘူးစထားနေရည်လည်းရှိတယ်တမတိလက်တက်ခွဲရမ်းဖြစ်တော့လဲသူပြန်ရှိတာဘုကပြန်ရှိလာတယ်အဲ့လိုဘုတမလေးမှလည်းနည်းနည်းနဲ့ပြန်ထွက်လာတယ်ဒီတက်ခွဲပြန်ဖြစ်တယ်အဲ့လိုမျိုးပေါ့နော
်အခုလိုမျိုးပြည်ရင်းအိုးအိမ်မဲ့စစ်ဘေးရှောင်ဒုက္ခတွေပုံများလာတယ်လို့စစ်ကောင်စီတပ်တွေနဲ့နေကြောင်တပ်တွေကလက်နက်ကြီးနဲ့ပစ်တာလေရင်နဲ့ဘုံကျဲတိုက်ခိုက်မှုတွေကြောင့်2022ခုနှစ်ဇန်နဝါရီလတလထဲမှာပဲကရင်ပြည်နယ်အတွင်းမှာဒေသခံကြီးရွာသား12ဦးသေဆုံးခဲ့ပြီး32ဦးထိခိုက်ဒဏ်ရာရခဲ့ကြောင်းကရင်မျိုးသားအစည်းအရုံးကဒီရက်ပိုင်းမှာပဲသတင်းထုတ်ပြန်ထားပါလေရှင
်။ VOA မြန်မာပိုင်းသတင်းတောက်မတ်အေးမှာပါရှင်။ဗုဒ္ဓဖူးနေ့နေနဲ့ခင် VOA မြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။ဆက်သုံးစီဈေးနှုန်းတွေမြင့်တက်နေတဲ့မြန်မာနိုင်ငံမှာစစ်ပွဲပဋိပက္ခတွေဖြစ်နေတဲ့နေရာတွေမှာဆက်သုံးစီတွေပိုးပြီးရှားပါးနေပါတယ်။ကချင်ပြည်နယ်ပူတာအိုမြို့နယ်ချင်းပြည်နယ်မတူပီမြို့နယ်စတဲ့ဒေသတွေဘက်မှာဆက်သုံးစီဈေးတွေအစမတန်မြင့်တက်နေတဲ့အပြင်လိုသလောက်ဝယ်မရပဲအကန့်အသတ်နဲ့သာဝယ်နိုင်တဲ့အခြေအနေဖြစ်နေပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုမက်ခင်ဖြူထွေးကပြောပြမှာပါ
73စီဈေးတွေအခုရက်ပိုင်းပိုတက်လာတဲ့မြန်မာနိုင်ငံမှာလမ်းမဆက်သွယ်ရေးခက်ခဲတဲ့နေရာတွေမှာတော့ပိုပြီးတော့ဈေးတွေတက်နေပါဗျ။အထူးသဖြင့်လက်နက်ကင်ပြိပတ်ခါတွေဖြစ်နေလို့အသွားလာကန့်တတ်မှုတွေရှိနေတဲ့ချင်းပြည်နယ်မတူပီမြို့နယ်မှာဆိုရင်73စီရှားလို့ဆက်သွယ်ရေးတွေပါပြတ်နေပါဗျ။73စီအခက်ခဲကြောင့်စားတောက်ကုန်တွေပို့ဆောင်ဖို့အခက်ခဲဖြစ်နေတဲ့အပြင်ဆက်သွယ်ရေးဆက်တွေမလဲပတ်နိုင်တာကြောင့်မတူပီမြို့မှာလက်ရှိသုံးဆွဲနေတဲ့ MPT ဆက်သွယ်ရေးလိုင်းတချို့ပြတ်တောက်မှုရှိခဲ့တယ်လို့ဒေသခံတို့ကအခုလိုပြောပါတယ
်။လက်ရှိဈေးကအခုတော့တကလန်ကိုတောင်း6000တောင်းခွင့်ချောင်းလို့ရှိတယ်။နောက်ဆန်နစ်အပြတ်တပေါ်တော့ဆန်နစ်မဝင်ဘူး။နောက်ပြီးတော့ဈေးရတာတအားတက်တယ်။ရေတန်ဘူးတဘူးနဲ့ခနဲ့တထောင်နဲ့ဝေထားတာအခု5000 6000ဖြစ်နေပြီ။ဒီဇယ်လေးပြတဲ့တက်စီလေးပြတဲ့ MPT ရောမနေ့3ရက်လောက်ပြပြတော့ဒီနေ့ပြန်တက်လာတယ်။ဒါနဲ့ပြတဲ့ဆိုတော့သူစီပြတယ်လို့ပြောကြတာပဲ။စီပြတယ်တဲ့တက်စီနဲ့ဆက်လေတာလားဆက်တယ်မလဲလို့အဲ့လိုပြောကြတယ်လေ။တက်စီကတော့ရှင်းတော့ခွေတန်းလေးနဲ့ပေါ့နော်တယောက်တကလန်တကလန်ဆိုပါမှအဲ့လိုဆောင်ဒီနေ့လေအနေနဲ့ပတ်ပါတော့ရောင်းကြတယ်။ဒါတဲ့တက်ဘူးနည်းနည်းဖတ်ထားတာဒီပေါ့အရင်ကဝေထားတယ်ဒီပေါ့အဲ့ဒါတကလန်စီကိုရောင်းပေးကြတယ်ဒါလည်းကုံသွားပါပြီ
အဲ့ဒီဒေသဘက်မှာစစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေတိုက်ပွဲတွေဖြစ်နေတာကြောင့်လမ်းမဆက်သွယ်ရေးခက်ခဲနေတယ်လို့စစ်ဆေးကန့်သတ်မှုတွေများတာကြောင့်ဒီလိုခက်ခဲတွေဖြစ်နေရတာလို့ပြောပါတယ်ချင်းပြည်နယ်မှာလိုပဲလက်တော်တိုက်ပွဲတွေဖြစ်နေတဲ့ကချင်ပြည်နယ်ပူတာအုံမြို့နယ်မှာလည်းပူတာအုံမြို့အဝင်အထက်စစ်ဆင်ကန့်သတ်မှုတွေကြောင့်ကုန်စီပို့ဆောင်တဲ့ကားတွေအဝင်အထက်ခံနေပါတယ်ဆက်သုံးစီတွေလည်းရှားပါစေးတက်နေပြီးမနေ့ကဖေဖော်ဝါရီလ9ရက်နေ့ကလေးကဆိုင်းတွေမှာပမာဏအကန့်အသတ်နဲ့ပဲရောင်းနေပါတယ်။ကားတစ်စီးကိုကြက်ငွေ1000ဘူးအထိပဲစီဖြည့်ပေးတဲ့အထိဖြစ်နေတယ်လို့ဒီကနေ့မနေ့တက်စီသွားထည့်သူတယောက်ကဖေဖော်ဝါရီကိုအခုလိုပြောပါတယ
်။ကန့်သတ်နဲ့ဝယ်ရတယ်ဟုတ်အခုဒီမနေ့ကနေစပေါ့ကားတစ်စီးကိုဒီမနေ့ကျတော့1000လေဟုတ်နေ့လေဒီဟိုအပိုင်းက1000ပဲရပြီတဲ့အဲဒါတော့မှ7နှစ်ချီပဲရောင်းမယ်ဆိုတယ်မနေ့ပိုင်းကျွန်တော်တို့လူမှုရေးကားကျတော့ကျွန်တော်နားလည်အောင်ပြောပြီး5000ပေးရတာပေါ့အဲ့လို
ပူတာအုံမြို့မှာဒီနေ့ဖေဖော်ဝါရီလ10ရက်73စီဈေးဟာတကလန်ကို13000ကျပ်အထိပေးဝယ်ရတယ်လို့ပြောပါရယ်။တက်စီဈေးကတနေ့ကိုကျပ်1000ကနေ2000အထိနေတိုင်းဈေးတက်နေတာလို့လည်းပြောပါရယ်။ဒီလို73စီဈေးတွေတရိပ်ရိပ်မြင့်တက်လာနေတယ်လို့အကန့်အသတ်နဲ့ပဲဝယ်ယူရတာတွေကြောင့်တခြားသောကုန်စည်နှုန်းတွေကလည်းလိုက်တက်နေပြီးပြည်သူတွေအထွတ်အခက်ခဲတွေဖြစ်နေရတယ်လို့ပူတာအုံမြို့ကဒေသခံတူကပြောပါရယ
်။အဲငူတန်းရောင်းရေးလုပ်တဲ့လူတွေပြီးတော့လူမှုရေးလုပ်တဲ့လူတွေအကုန်ပေါ့နော်။စီတက်ရင်တော့အကုန်လုံးပူတာအုံမြို့ကဘာမှလုပ်လို့မရဘူးပေါ့နော်အဲဒီချူစင်ရှယ်မော်ကြီးဒီစီတုံးရတဲ့စီတုံးရတဲ့ဒီတွာလာရေးခက်ခဲရှိတာပြီပေါ့အဆုံးတော့အဲဟိုကားနဲ့တွိုင်းနေတရက်ခီးနေခီးရှိတယ်ပြီးတော့သူအထွေထွေလုပ်ငန်းတွေရှိတယ်ဒါလည်းအကုန်လုံးရက်သွားမှာပေါ့နော်လေပတ်မှုရက်သွားမှာပေါ့
စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းဒေါ်လာဈေး၊ရွှေဈေး၊73စီဈေးတွေတည်တည်တတ်တက်နေပြီးလက်ရှိတိုက်ပွဲဖြစ်နေတဲ့ဒေသတွေမှာဆိုရင်ဈေးကပိုးပြီးတော့ကြီးနေတယ်လို့ဒေသတစ်ခုနဲ့တစ်ခုမှာလည်းရောင်းတဲ့ဈေးနှုန်းတွေမတူညီကြပါဘူး။ရန်ကုန်မြို့မှာလည်းဒီနှစ်2022နှစ်စာမိုင်းကစလို့73စီဈေးတွေပိုးပြီးတော့မြင့်တက်လာပါတယ်။လက်ရှိဖေဖော်ဝါရီလ10ရက်နေ့ပေါက်ဈေးကအောက်တိန်92တလီတာကို1655ကျပ်၊နောက်အောက်တိန်95တလီတာကိုတော့1910ကျပ်ဒီဈေးကတော့တလီတာကို1532ကျပ်ဈေးဖြစ်ပါတယ်။အောက်တိန်92တလီတာကို1900ဝန်းကျင်ဈေးဖြစ်တဲ့အတွက်တကလန်ဆိုရင်တော့9000ကျော်ဝန်းကျင်ဈေးဖြစ်ပါတယ်ရှင်
။မက်ခင်ဖြူထွေးပါရှင်။မြန်မာနိုင်ငံမှာ73စီဈေးတွေရှားပါမြင့်တက်နေတဲ့အကြောင်းကိုပြောပြသွားတာပါ။ VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။မကြခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုကြည့်ရှုနားဆင်ကြရတော့မှာပါ။
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ပေးသက်တေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ Internet ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ပြည်မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးတော့အီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်တနည်းကတော့ပြည်မြန်မာအီးမေးလ်လိပ်စာ bammi@viewnews.com ဒါမှမဟုတ်ရင်လည်းပြည်မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်တွေသတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းအစီအစဉ်တွေကိုတိုက်ရိုက်ကြည့်ရှုနားဆင်ကြတဲ့အတွက်လည်းကျေးဇူးတူတင်ပါတယ်။မြန်မာစံတော်ချိန်နက်နက်6နာရီခွဲပါပြီရှင်။ဒီ VOA မြန်မာပိုင်းရဲ့နက်နက်ခင်းအစီအစဉ်ကိုလိုင်းဒိုမီတာ3249ရို့အပြင်လိုင်းလက်မီတာ190 kHz 1905ရို့ကနေထုံးလွှင့်နေပါတယ်။အခုဒုတိယပိုင်းနာယူဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
First of all, what I see today breaks my heart.Because I am so close to the country and I
ဒါကတော့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံအကြီးကဲဟောင်းကဒီဆရာနာသိမ်းမြန်မာနိုင်ငံအခြေအနေနဲ့ပတ်သက်လို့သူ့ရဲ့အမြင်ကိုသုံးသပ်ဆွေးနွေးသွားတာပါအင်္ဂါညဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်အစုံနားဆင်ကြည့်ရှုရဖို့ရှိပါတယ်တခါကဘာတလွားခီးသွားအမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာစတဲ့အစီအစဉ်တွေကိုလည်းတင်ဆက်မှာပါအခုတော့နိုင်ငံတကာသတင်းလွှာတပုတ်ကိုအရင်ဆုံးတင်ပြချင်ပါတယ်အီတလီနိုင်ငံကသိမ်းယူထားခဲ့တဲ့ဂရိနိုင်ငံရှေခစ်ဟောင်းတမိုင်းဝင်အဆောက်အအုံရဲ့အမှုပညာလက်ရာအပိုင်းအစတစ်ခုကိုအီတလီပြတိုက်တစ်ခုကဂရိကိုပြန်ပြီးတော့ပေးအပ်ခဲ့ပါတယ်။ဒီလို့ရဟာကမ္ဘာတစ်လွှားနိုင်ငံတွေစီကနေရှေးဟောင်းယဉ်ကျေးမှုအမွေအနှစ်အများဆုံးသိမ်းဆည်းထားဆဲဖြစ်တဲ့ဗြိတိန်ပြတိုက်တွေကိုအီတလီပြတိုက်တွေလိုလိုက်လုပ်ဖို့တွန်းအားပေးလိုက်တယ်လို့လည်းဖြစ်နေပါတယ်။ဗြိတိန်နိုင်ငံကတော့ပြန်လည်ပေးအပ်ဖို့ခုချိန်ထိငင်းဆန်ထားဆဲရှိနေပါတယ်ဒီအကြောင်းအန်တီကာရာဇာဗာပေးပို့ထားတဲ့သတင်းကိုကိုညံဝင်းအောင်ကပြောပြမှာပါအ
ီတလီနိုင်ငံအန်တိုနီယိုဆယ်လီနက်စ်ပြတိုက်ကပြန်လည်ပေးအပ်လာတဲ့ဂရိရှေခစ်ဟောင်းကျောင်းဆောင်တစ်ခုရဲ့အစိအပိုင်းပန်တမော့လက်ရာကိုအေသင်မြို့အက်ခရိုပိုလစ်ပြတိုက်မှာပြန်လည်ခင်းကျင်းပြထားပါတယ်အီတလီရဲ့ဆီစလီဒီတာကအန်တိုနီယိုဆယ်လီနက်စ်ရှေဟောင်းသုတေသနပြတိုက်နဲ့ဂရိနိုင်ငံအေသင်မြို့ကအက်ခရိုပိုလစ်ပြတိုက်တို့ကြားသဘောတူညီချက်အရအခုလိုပြန်ပေးတာဖြစ်ပါတယ် BC 500စုခေတ်ယဉ်ကျေးမှုပစ္စည်းဖလှယ်ရေးအစီအစဉ်အရဂရိကျောင်းဆောင်ဟောင်းရဲ့အစိပ်ပိုင်းတစ်ခုဂရိနတ်သမီးရဲ့အောက်ခြေပိုင်းတရုတ်ဖော်ပုံတို့ကိုဂရိမှာ၄နှစ်ကြာမှားယမ်းပြသခွင့်ပြုမှာဖြစ်တယ်လို့ခေါင်းမပါတဲ့အေသင်နတ်သမီးရုပ်တုနဲ့ BC 800စုမြေအိုးတွေကိုလည်းမှားပေးတဲ့အစီအစဉ်နဲ့ပါဝင်ပါတယ်အခုလိုအီတလီကနေဂရိပြတဲ့ကိုငားယံပြတာခွင့်ပေးတာဖြစ်ပေမဲ့ဂရိရှိခေဟောင်းចောင်းဆောင်ရဲ့အစိပ်ပိုင်းကိုတော့အပြေးပိုင်ပြန်ပေးမဲ့သဘောဖြစ်ပါတယ်။အယ်ဘာတိုဆမ်မောနာဟာစီစီလီဒေသယဉ်ကျေးမှုကောင်စီဝင်ဖြစ်ပါတယ်။
ပရိုကတီပနောပေါ်လာရမီယာပိုလစ်တစ်တီကီအဒလဂျီစတီဗာစီတီစိုပီယက်ဘူရူနာ
ဒီလိုအရေးပါတဲ့ယဉ်ကျေးမှုဖလှယ်ရေးအစီအစဉ်ကနေတဆင့်ဒီတဲ့မှာကကြီးကျယ်တဲ့နိုင်ငံတကာပြပွဲတွေကိုဆလီနက်စ်ပြတိုင်းနဲ့အက်ခရိုပိုလစ်ပြတိုင်းတို့ကြားပူးပေါင်းဆောင်ရွက်ဖို့အတွက်ပိုးပြီးလမ်းပွင့်သွားစေပါတယ
်အခုလိုအီတလီကနေဂရိကိုငှားယမ်းပေးတာမျိုးရောအပြီးပိုင်ပြန်လည်ပေးအပ်တဲ့အစီအစဉ်တွေကတချိန်ကဗြိတိရှ်သူရဲကောင်တောမတ်ဘရုစုဆောင်ထားခဲ့တဲ့ဂရိရှေ့လက်ရာကျောက်စစ်ရုပ်ထုအမြောင်များစုဆောင်ထားရာလန်ဒန်ကပြိုက်တက်တွေကနေငွေရင်းဂရိနိုင်ငံကိုအပြီးပိုင်ပြန်ပေးခြင်းလောက်အောင်တွန်းအားပေးသလိုဖြစ်စေတယ်လို့ကျွမ်းကျင်သူတွေကပြောပါတယ်တောမတ်ဘရုဟာ1800ပြည့်နှစ်အစောပိုင်းကာလမှာအော်တိုမန်အင်ပါယာဆိုင်ရာဗြိတိရှ်တန်မကြီးဖြစ်ပြီးအဲ့ဒီအချိန်ဂရိဟာအော်တိုမန်အင်ပါယာလက်အောက်မှာရှိနေခြင်းသူကစုဆောင်ခဲ့တာပါဒီရှင်အောင်ပစ္စည်းပိုင်ဆိုင်မှုကိုဗြိတိန်ပါလီမန်ကစုံစမ်းခဲ့ပြီးနောက် 1816 မှာပြန်လည်ဝယ်ယူစုဆောင်ခဲ့ပါတယ်ဒီရှင်အောင်ပစ္စည်းကိစ္စကတမိုင်းမှာအငင်းပွားဝယ်ဖြစ်ခဲ့ပြီးဗြိတိရှ်ပြတဲ့တွေကသူတို့ရဲ့ကျောက်စစ်ရုပ်ထုတွေကိုပြန်ပေးဖို့ဂရိကဆယ်စုနှစ်နဲ့ချီတောက်လျှောက်တောင်းဆိုလာခဲ့တာပါဗီတိန်နောက်ဆုံးမင်းဆက်ကသူတို့ယဉ်ကျေးမှုပစ္စည်းတွေခိုးယူထားခဲ့တာလို့ဂရိကဆွဆွဲထားပါတယ်အခုဆိုရင်အက်ခရိုပိုလစ်ပြတိုက်မှာဂရိရှေဟောင်းကျောင်းဆောင်ကဘန်တမော့လက်ရာအစီအပိုင်း10ခုကိုပြန်လည်တပ်ဆင်ခဲ့ပြီးနောက်ထပ်အပိုင်းစားတွေပြန်ရနိုင်ရေးကြိုးပမ်းအားထုတ်ခဲ့တယ်လို့ဂရိဝန်ကြီးချုပ်ဂရိယာကိုစ်မစ္စတာတာဂစ်ကဆိုပါတယ
်ပရိုကတေဂျမီအိုပိုဆီပိုလစ်တီကီအစ်စကီ
ဂရိရှေခေဟောင်းကျောင်းဆောင်အပိုင်းအစတွေကိုဂျီတိန်ပြတိုက်တွေကပြန်ပေးရေးကိစ္စဟာနိုင်ငံရေးအရာရောရှင်းဝင်သိခါပိုင်းအရာပါသက်ဆိုင်နေပါတယ်။မူရင်းပိုင်ရှင်နိုင်ငံကိုပြန်လည်ပေးအပ်တာကတချိန်ကဗြိတိရှ်တွေအကြမ်းဖက်လူယူသွားခဲ့လို့ဂရိပြည်သူတွေခံစားနေရတဲ့စိတ်ဒဏ်ရာကိုလည်းပြန်လည်ကုစားပေးရရောက်ပါတယ်
။ဒီကိစ္စကိုဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်နဲ့မနှစ်တုန်းကသူတွေ့ကြင်မှာမစ္စတာတာဂစ်ကပြောခဲ့ပါတယ်။ဒါအပြင်ဂရိသမိုင်းဝင်ရှေဟောင်းယရနာတို့ချုပ်ကိုလည်း ပြည်ထောင်ပြတိုင်းမှာပြသနိုင်ဖို့ခိတ္တငှားယမ်းပေးမယ်လို့တောင်ကမ်းလှမ်းခဲ့တာပါပြည်ထောင်ပြတိုင်းတွေကိုပြည်စည်းငှားယမ်းဖို့ဆုံးဖြတ်ရမယ့်ကိစ္စကအရေးပါလာတယ်လို့ဂရီဝန်ကြီးချုပ်ယုံကပြောပါတယ်ဘယ်လိုပဲဖြစ်ဖြစ်ဂရီရဲ့ကြောက်စစ်ပန်းတမွန်လက်ရာတွေကတော့ပြည်ထောင်မှာသာဆက်ရှိနေသေးပါအဲ့ဒီပစ္စည်းတွေဟာဗြိတိရှားတို့တရားဝင်ရရှိခဲ့ခြင်းသာဖြစ်ပြီးပန်းရှင်ဘယ်သူလဲဆိုတဲ့ကိစ္စကအငင်းပွားစရာအကြောင်းမရှိဘူးလို့ဗြိတိန်ဘက်ကထုတ်ပြန်ထားပါတယ်ခင်ဗျာ
ဖီယိုအမေရိကန်တန်ရဲ့ရုပ်တံတဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ် VOA မြန်မာအင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်အဲ့ဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ website ဆောင်ရမှာ application ရယူနိုင်ပါတယ်နော် VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
် VOA မြန်မာပိုင်းစီစဉ်ကတင်ဆက်နေတဲ့ဒီအစီအစဉ်တွေနဲ့ပတ်သက်လို့လဲဝေဖန်ချမ်းပေးကြဖို့ဖိတ်ခေါ်ပါတယ်ဆက်သွယ်ရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်။မကြခင်မှာတော့အင်္ဂါညဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်မှာပါ။အခုတော့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာအစီအစဉ်ကိုကြည့်ရှုနားဆင်ကြရအောင်ပါ။ Ukraine ဒီရုရှားနေဆက်မှာရုရှားတပ်ဖွဲ့ဝင်3000ကျော်တပ်ဆွဲထားပြီးတော့ Ukraine ကိုအချိန်မရေကျူးကျော်ဝင်ရောက်နိုင်တဲ့အခြေအနေရှိနေကြောင်းအမေရိကန်အစိုးရကသတိပေးနေပါတယ်။ဒီအကြောင်း Arish Abbasati ပေးပို့ထားတဲ့သတင်းကိုကိုအောင်ကပြောပြမှာပါ။
ရုရှားယူကရိန်းနဲ့ဇက်မာစီတင်မာနေချိန်မှာပဲအမေရိကန်အထူးလေတီတပ်ဖွဲ့ဝင်တွေပိုလန်နိုင်ငံကိုရောက်လာပါတယ်။အမတ်80နှစ်အထူးလေတီတပ်ပြောခွင့်ရဗိုလ်ချုပ်ကြီးခရစ်ဒိုနာဟျူးက
Our national contribution here in Poland
မဟာမိတ်ဥရောပနိုင်ငံတွေနဲ့သွေးစည်းညီညွတ်စွာတူရပ်တည်ဖို့အတွက်ကျွန်တော်အခုပိုလန်ကိုရောက်လာတာပါ။အခုလိုရှုပ်ထွေးလာတဲ့အချိန်မှာအတူရပ်တည်ပြတာဟာအင်အားစမကဘူးကြီးမားပါပဲ
အရှေ့ဥရောပကိုအမေရိကန်အထူးတပ်တွေနေတိုးတပ်ဖွဲ့ဝင်အဖြစ်စေလွတ်ခဲ့တယ်လို့ယူကရိန်းအတွက်အကူအညီဒေါ်လာတန်း650လဲအမေရိကန်ကပေးရခဲ့ပါတယ်ဒါဟာယူကရိန်းကိုငွေပမာဏအများဆုံးပေးခဲ့တာဖြစ်တယ်လို့အမေရိကန်နိုင်ငံခြားရေးဌာနကပြောပါတယ်ယူကရိန်းအစိုးရကရုရှားအနေနဲ့အကျူးကျော်ဝင်ရောက်လိမ့်မှာမဟုတ်ဘူးဆိုတာမျိုးပြောပေမဲ့လည်းအမေရိကန်ကတော့ရုရှားယူကရိန်းနဲ့ဆက်မှာစီးရေးအရာချင်းချောက်မှုအမှန်တကယ်ရင်ဆိုင်နေရတယ်လို့အင်ယူရောမျိုးသားလူမျိုးရေးအကြံပေး Jake SullivanကABC This Week အစီအစဉ်မှာအခုလိုပြောရတယ
်။ We believe that there is a very distinct possibility that Vladimir Putin
Ukraine ကိုဝင်သိမ်းဖို့ Vladimir Putin ကအမိန့်ပေးလိမ့်မယ်ဆိုတဲ့ဖြစ်နိုင်ခြင်းမျိုးကအလွန်ထင်ရှားနေတယ်ဆိုတာယုံကြည်ထားပါတယ်။မနေ့ပြန်မှာဖြစ်နိုင်တယ်လို့သတင်းပတ်တချို့ကြားမှလည်းဖြစ်နိုင်ပါတယ်။ Ukraine ကိုအင်းနဲ့အားနဲ့အချိန်မရေဝင်သိမ်းနိုင်အောင်တပ်တွေဖြန့်ချထားပြီးပြင်ဆင်ထားပါတယ်
။အခုလိုတင်းမာနေတဲ့အခြေအနေတွေကိုရှင်းချနိုင်အောင်တန်တမာရေးနည်းလမ်းအရဆောင်ရွက်ဖို့ American ဘက်ကဆန္ဒရှိနေသေးပဲလို့လည်းဆူလဗန်ကပြောပါတယ်။ Ukraine အရေးကြောင်သဘောထားအမြဲကွဲလေးရှိတဲ့ American လွှတ်တော်မှလည်းရှာရှာပါပါစူးစီးရက်တီပြသခဲ့ပါတယ်။
The conditions are there. It's more likely than not.
ဖြစ်နိုင်ခြေတဲ့ဖြစ်နိုင်ခြေပူများတဲ့အနေအထားမှာပဲရှိနေပါတယ်။အခုစကားပြောနေချိန်မှာယူကရိန်းကိုပတ်တယ်ဝိုင်းထားတာကြောင့်အနေအချီးလို့နဲ့အချိန်မှာဒုတိယကွာစစ်ကလေးကဆိုရင်ဒါဟာအကြီးမားဆုံးကျူးကျော်မှုဖြစ်ပါလိမ့်မယ်။ Jake Sullivan ပြောတဲ့အတိုင်းအချိန်ကတဖြည်းဖြည်းနီးလာနေပါပြီ။
ယူကရိန်းမှာအမိမေကိုကာကွယ်မဲ့အင်အားပြပွဲတရက်စနေနေ့ကကျင်းပခဲ့တယ်လို့ဘီလာရုစ်နယ်စပ်နဲ့6မိုင်လောက်သာဝေးတဲ့ချာနိုဘိုမှာလည်းယူကရိန်းတပ်ကလက်နက်ကြီးအစ်စ်နဲ့အစည်းအဝေးလေ့ကျင့်ခဲ့ပါတယ်။ရုရှားအင်ဂျီချင်းယူကရိန်းနိုင်ငံနေတိုးအဖွဲ့ဝင်ဖြစ်မလာဖို့ရုရှားကလိုလားနေတာဖြစ်ပြီးအမေရိကန်ဘက်ကတော့ဒါကိုလက်မခံနိုင်ကြောင်းပြောဆိုထားပါတယ်ခင်ဗျာ။
ကောင်းအပတ်စဉ်တင်ဆက်နေတဲ့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်ပါရှင်ဒီအစီအစဉ်ကို VOA မြန်မာပိုင်းရုပ်မြင်သံကြားရဲ့တနင်္လာနေ့ညပိုင်းအစီအစဉ်မှာလည်းကြည့်ရှုနိုင်ကြပါရရှင်အခုတော့ကိုကျော်ကျော်သိန်းအပတ်စဉ်တင်ဆက်နေတဲ့အင်္ဂါညဆွေးနွေးခန်းအစီအစဉ်ကိုတင်ပြမှာပါမြန်မာနိုင်ငံရဲ့ဒီကနေ့အခြေအနေပေါ်စိတ်ထိခိုက်ရတဲ့အကြောင်းနဲ့တနိုင်ငံလုံးမှာပဋိပက္ခတွေကိုတွေ့နေရတာဟာသ
ိတ်ပြီးဝန်းနေရပါတယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံအကြီးအကဲဟောင်း Priscilla Club က VOA ကိုပြောပါတယ်။အာနာသိန်းစစ်တပ်ဟာလူမှုအပေါ်လဲလွဲမှားစွာအကဲဖြတ်ခဲ့တယ်လို့ယူဆတဲ့အကြောင်းလဲသူကပြောပါတယ်။မြန်မာလူမှုအတွက်လူသားချင်းစာနာမှုအကူအညီပေးရေးနိုင်ငံတကာကြိုးပမ်းမှုတွေကိုအမေရိကန်ကဦးဆောင်ဖို့နဲ့အာနာသိန်းစစ်ကောင်စီတရားဝင်မှုမရအောင်ဆက်ပြီးလှုပ်ဆောင်သွားဖို့လဲ Miss Club အကြီးတန်းအကြံပေးအဖြစ်လှုပ်ဆောင်နေတဲ့ American ငြိမ်းချမ်းရေး Institute ကတိုက်တွန်းထားပါတယ်။ကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းထားပါတယ်ရှင
်။ Is Priscilla Club thanks for being with us today.
Thank you very much. It's my pleasure.
Let me start with this question. You've been involving in Burma issues for now quite a long time.
Ms. Priscilla Club, VOA နဲ့ဆက်သွယ်မြန်မြန်ဝင်ပြတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ။ကျွန်တော်ပထမဆုံးမေးချင်တာကမြမအရေးနဲ့နှစ်ပေါင်းများစွာရင်းနှီးကြောင်းဝင်လာတဲ့သူတို့အနေနဲ့ဒီကနေ့မြမနိုင်ငံကိုကြည့်တဲ့အခါမှာဘာတွေ့ပါသလဲ။ဘယ်လိုများခံစားရပါသလဲခင်ဗျာ
။ Well, first of all,What I see today breaks my heart because I am so close to the country and I
ပထမဆုံးပြောချင်တာကကျွန်မဒီကနေ့တွေ့နေရတာတွေကြောင့်အတော်ကိုစိတ်ထိခိုက်ကြေကွဲရပါတယ်။ဘာကြောင့်လဲဆိုကျွန်မကဒီနိုင်ငံနဲ့တိတ်ကိုနှိစက်ပြီးနိုင်ငံတော်ဝန်သွားလာခဲ့ဘူးပါတယ်။အခုတော့တနိုင်ငံလုံးမှာပြိပက္ခတွေတွေ့နေရတာတိတ်ကိုဝမ်းနေရပါတယ်။ဒါပေမဲ့ဒီပြိပက္ခကိုစိုးဝါးလွန်းနဲ့အင်မတန်မှလမ်းလွှဲနေတဲ့စစ်တပ်ကလုပ်တာပါ။လွန်ခဲ့တဲ့တစ်နှစ်အာနာသိန်းငင်ကသူတို့ဟာလူမှုအပေါ်လွဲမားစွာအကဲဖြတ်ခဲ့တယ်လို့ထင်ပါတယ်။ရှင်းရှင်းပြောရရင်အဲ့ဒါဟာတိတ်ကိုတုံးနဲ့လောက်ရပါ။သူတို့ဟာတိုင်းပြည်မှာတော်လှန်ရေးတစ်ခုပေါ်လာအောင်မီးမွေးခဲ့ပြီးသူတို့အနိုင်ရမှာမဟုတ်ပါဘူး။သူတို့ဟာရှုံးဘက်မှာရှိနေပါတယ်။လူမှုကိုသူတို့လက်လွတ်လိုက်ရပါပြီ။သူတို့ရဲ့အနေအထားနဲ့နိုင်ငံရေးအာဏာကိုဆုံးရှုံးပါလိမ့်မယ်။လက်ရှိမြန်မာစစ်တပ်ကိုပြန်ကယ်နိုင်မယ့်နည်းလမ်းကျမတော့မမြင်မိပါဘူး။စစ်တပ်ဟာအုံနောက်ဆေးခံထားရပြီးခေါင်းဆောင်ပိုင်းဟာလူလူနဲ့အလန်းကွာနေပါတယ်။နေပြည်တော်မှာ15နှစ်နေပါတခဏတနာနေခဲ့ကြပြီးလူလူနဲ့ဆက်ဆက်မှုမရှိတော့ပါဘူး။အောက်ခြေကတက်ဖွဲ့နေတော့ဆက်ဆက်မရှိပါဘူး။စစ်တပ်ရဲ့ထိပ်ပိုင်းနဲ့အောက်ခြေပိုင်းကြားစီးပွားရေးကွာဟချက်ကတိတ်ကိုကြီးမားလွန်ပါတယ်။လူလူနဲ့ကြားမှာကွာဟချက်တက်တောင်ပိုကြီးမားနိုင်ပါတယ်။ဘာကြောင့်လဲဆိုဗိုလ်ချုပ်ကြီးတွေဟာအချင်းပြတ်ချစားပြီးသူတို့ကိုသူတို့ချမ်းသာအောင်လုပ်ခဲ့ကြလို့ပါ။သူတို့ကတိတ်ကိုအခွင့်ထူးခံနေထိုင်ကြပြီးအောက်ခြေလူလူကတော့စားစရာရဖို့ကြက်ရက်တလူရှာနေရပါတယ်လူလူစီကနေစစ်သားတွေလူရက်နေကြတာမှာဒါကအတိကအကြောင်းတစ်ခုပါသူတို့ကိုယ်တိုင်အတွက်ငွေနဲ့စားစရာလူနေလို့ပါပဲဒါဟာတိတ်ကိုစိုးဝါလို့နဲ့အခြေအနေပါဒါကြောင့်လက်ရှိအနေအထားမှာမြမစစ်တက်ဟာတက်ဆိုးရှိမှာမဟုတ်ဘူးလို့ကျွန်မခန်းစားမိပါတယ
် Okay for the rest of the majority of
ကျွန်내မြမလူမှုအများအစုကြီးတွေလက်ရှိအချိန်မှာမှောင်မိုက်တဲ့လှိုင်ကောင်းအစုံလင်းရောင်တစ်ခုခုရှိအောင်မယ်။တနည်းအားဖြင့်မျော်လင့်ချက်တစ်ခုခုရှိအောင်မယ်လို့ရောမြင်ပါသလားခင်ဗျ။
It's going to leave a very strong and negative psychological impact.
လှိုင်ကောင်းဆုံးမှာလင်းရောင်ကိုကျွန်မတကယ်ပဲမြင်ပါတယ်။ဒါပေမဲ့လှိုင်ကောင်းကတိတ်ရှိပါတယ်။အဲ့ဒါကျွန်မကိုစိုးရင်စီတာပါပဲ။ဘာကြောင့်လဲဆိုတိတ်ကြောက်ရွံ့ဖို့ကောင်းတဲ့အကျံဖက်အခြေအနေကိုကာလအရှည်ကြီးဖျက်ကြရတဲ့လူလူပေါ်မှာတိတ်ကိုအာကောင်းပြီးအနုလက္ခဏာဆောင်တဲ့စိတ်ပိုင်းဆိုင်ရာတက်ရောက်မှုကြံခဲ့မှကြောင့်ပါလူတွေပြန်ပြီးနလန်ထူဖို့အချိန်အရန်ကြာပါလိမ့်မယ်အခုချိန်မှာကိုပဲ NUG NUCC တိုင်းနာတွေအရက်ဖက်အဖွဲ့အစည်းတွေအတိုက်ခံတွေပါဝင်တဲ့အဖွဲ့အစည်းတွေကကြိုးပမ်းအားထုတ်နေကြတာနောက်အထိုက်လျောက်လွတ်လပ်မှုရခဲ့တဲ့နှစ်တွေအတွင်းပေါ်လာခဲ့တဲ့အဖွဲ့အစည်းတွေအားလုံးပူးပေါင်းပြီးသူတို့လိုချင်တဲ့အနာဂတ်ကဘယ်လိုပုံစံမျိုးဆိုတာကိုပြောဆိုနေကြတာတွေကိုတွေ့ရတာသိကျင်းနေမိပါတယ်အဲ့ဒါဟာတိတ်ကိုကောက်မှုနဲ့လုပ်ငန်းစဉ်ဖြစ်ပြီးအဲ့ဒီလုပ်ငန်းစဉ်အပေါ်ထောက်ခံမှုအများကြီးပေးဖို့လိုပါတယ်ဒီလုပ်ငန်းစဉ်ကိုအမေရိကန်ဆိုရတဲ့နိုင်ငံတကာအတိုင်းဝိုင်းကထောက်ခံနေတဲ့အပေါ်ကျွန်မအားတက်မိပါတယ်တိုင်းပြည်ရဲ့အနာဂတ်ဘယ်လိုပုံစံမျိုးဖြစ်ချင်တယ်လဲဆိုတာအတိုက်ခံတွေအားလုံးတညီတညွတ်တည်းဆွေးနွေးညှိနှိုင်းပြီးကြာလာဖို့ ਨੇ အဲ့ဒီအနာဂတ်စီရောက်အောင်သွားနိုင်ဖို့ကျွန်မတို့ကူညီရပါမယ
် You are urging the US governmentmang other things
American ဆိုရကိုတိုက်တွန်းထားတဲ့အချက်တွေထဲမှာမြန်မာနိုင်ငံတွင်းကအရသာလူလူအတွက်လူသားစာနာမှုအကူအညီတွေပေးပို့နိုင်ရေးနိုင်ငံကကြိုးပမ်းမှုတွေကို American ကဥဆောင်ဖို့ဆိုတာလဲပါတာတွေ့ရပါတယ် American ဆိုရကအဲ့ဒီလူပြောဆိုတာကိုရောကြားပါရဲ့လားခင်ဗျာသူတို့နားထောင်နေပါရဲ့လား
The other day with one of the very most senior officials in the State Department, and he told me that they've already sent nearly half a billion dollars worth.
ပြီးခဲ့တဲ့ရက်ကပဲအမေရိကန်နိုင်ငံခြားရေးဌာနအကြီးအကဲတာဝန်ရှိသူတွေကဝါအရင်ဆုံးတစ်ယောက်နဲ့ကျမတို့ဆွေးနွေးခဲ့ပါသေးတယ်။ဒေါ်လာသန်း900နီးပါးတန်တဲ့လူသားချင်းစာနာမှုအကူအညီတွေနေဆက်ဒေသဟိုဘက်ဒီဘက်မှာလောက်ကိုင်းနေတဲ့အရက်ဖက်အဖွဲ့အစည်းတွေကတဆင့်ပေးပို့ခဲ့ပြီးပြီလို့သူကပြောခဲ့ပါတယ်။အကူအညီတချို့ကတော့ဘင်္ဂလားဒေ့ရှ်ကဒုက္ခသည်တွေအထက်ပို့ခဲ့ပြီးတချို့ကတော့ထိုင်းနိုင်ငံကဒုက္ခသည်တွေအထက်ပေးခဲ့ပါတယ်။အများစုကမြန်မာပြည်တွင်းအထက်ပါ။နေဆက်ဟိုဘက်ဒီဘက်ကအစိုးရမဟုတ်တဲ့အဖွဲ့တွေအရက်ဖက်လူမှုအဖွဲ့တွေကနေပေးခဲ့တာပါ။ကျမတို့အကြံပေးနေတာကနိုင်ငံတကာအသိုင်းအဝိုင်းအနေနဲ့သူတို့ကြားမှာညှိနှိုင်းလှုပ်ဆောင်ကြဖို့ပါ။နိုင်ငံတကာဆိုတာကညှိနှိုင်းလှုပ်ဆောင်တာမှာသိပ်ကောင်းလာတာမဟုတ်ပါဘူး။ဒါကြောင့်ဒီလိုညှိနှိုင်းလှုပ်ဆောင်တာမျိုးအတွက်အမေရိကန်ကဥဆောင်မှုအခန်းကဏ္ဍလိုအပ်ပါတယ်။ကုလသမဂ္ဂကိုလည်း USAID ကတဆင့်အကူအညီတွေပေးနေပါတယ်။ဒီလုပ်ငန်းတွေကိုစပြီးညှိနှိုင်းလုပ်ဖို့လိုပါတယ်။လူသားချင်းစာနာမှုအကူအညီတာမဟုတ်ပါဘူး။ဒါပေမဲ့ဒါနဲ့စပြီးအဲ့ဒီကနေအတိုက်အခံနဲ့ပြည်တွင်းပြည်ပကလူလူကိုပိုးပြီးတော့အနာဂတ်အတွက်စဉ်းစားရေးလုပ်သွားမှာဖြစ်ပါတယ်
။ In the latest release report from USIP, United States
American ငြိမ်းချမ်းရေး Institute USIP ကမြန်မာအရေးနဲ့ပတ်သက်ပြီးနောက်ဆုံးထုတ်တဲ့အစီရင်ခံစာထဲမှာအမေရိကန်ဆိုရလှုပ်ရှားချင်တာတွေကိုအကြံပေးထားတဲ့အထက်လူသားစာနာမှုအကူအညီအပြင်တခြားအချက်တွေလည်းပါပါတယ်။ဒါပေမဲ့ကျွန်တော်စဉ်းစားမိတာကမြန်မာနိုင်ငံမှာအမေရိကန်တွေမဟာဗျူဟာမြောက်အကျိုးစီးပွားတစ်ခုခုကျွန်တော်တော့မတွေ့မိပါဘူး။ရှိတယ်ဆိုရင်လည်းကျွန်တော်ကိုပြောပြပါ။တစ်ဖက်မှာလည်းမြန်မာနိုင်ငံရဲ့အင်းကြီးနိုင်ငံကြီးဖြစ်တဲ့တရုတ်နိုင်ငံရှိနေပါတယ်။အမေရိကန်ဟာမြန်မာအရေးကြောင်းမှုလို့တော့တရုတ်နိုင်ငံနဲ့ကြားမှာမလို့အပဲအငင်းပွားတင်းမာရတာမျိုးဖြစ်ချင်မဲလို့ကျွန်တော်မထင်ပါဘူးဒီအချက်တွေကိုထည့်စဉ်းစားပြီးတော့မြမအာနာသိန်းအချက်အသေးကိုကူညီဖြည့်ရှင်းတာမှာအမေရိကန်အနေနဲ့ဘယ်လောက်အားသာချက်များရှိပါသလဲခင်ဗ
ျ Well it's true that our immediate our instruments if you will for immediately
အချိန်ပေါ်မှာအမေရိကန်ရဲ့ချက်ချင်းဩစာတက်ရောက်နိုင်မှုဒါမှမဟုတ်ချက်ချင်းတက်ရောက်နိုင်မှုကတိတ်ကိုနေတယ်ဆိုတာမှန်ပါတယ်ဒါဟာပထဝီအနေအထားပါပထဝီအနေအထားလက်တွေ့အခြေအနေကနေစရပါမယ်ကျမတို့ကကမ္ဘာတစ်ဖက်ချမ်းမှာရှိနေတာပါဒါကြောင့်ဒေသရင်းကမဟာမိတ်တွေလက်တွဲဘက်တွေနဲ့လှုပ်ကန်ရပါမယ်ကျမတို့ကတရုတ်လိုနယ်နိမိတ်ချင်းထိမနေပါဘူးတရုတ်ကနယ်စပ်အရှေ့ကြီးထိနေတာပါတရုတ်နဲ့မြန်မာအကြားလူမျိုးစုနဲ့တမိုင်းကြောင်ဆက်ဆံရေးကြောင်နီလန်အမျိုးမျိုးနဲ့တရုတ်ကအမြဲရှိနေမှာပါဒါကိုအချက်လက်တစ်ခုအဖြစ်ကျမတို့အသိမှတ်ပြုပါရယ်မက္ကဆီကိုကနေဒါနဲ့ကျမတို့ကြားမှာလည်းအဲ့ဒီလိုဆက်ဆံရေးမျိုးရှိတာပါပဲတရုတ်နိုင်ငံဟာကျမတို့ထက်မြန်မာနိုင်ငံမှာပိုကြီးမားတဲ့ချက်ချင်းလက်ငင်အကျိုးစီးပွားရှိပါတယ်ဒါပေမဲ့အမေရိကန်နဲ့မဟာမိတ်တွေဟာမြန်မာနိုင်ငံအပေါ်တိတ်ကြီးမားတဲ့တက်ရောက်မှုရှိတယ်ဆိုတာကိုလည်းသဘောပေါက်ဖို့လိုပါတယ်ဘာကြောင့်လဲဆိုဒီဒေါ်လာရေးဆက်ဖြစ်နေတာအဲ့ဒါကြောင့်ပါပဲဒီမျိုးဆက်တဲ့နဲ့ကျမတို့လက်တွဲလှုပ်လာတာအခုဆိုရင်25နှစ်ကျော်ပါပြီ88ကလေးကပါလွတ်လပ်မှုအောက်မှာဆရာနာရှင်မဟုတ်တဲ့အစိုးရတစ်ခုလက်အောက်မှာနေရတဲ့ဘဝကဘယ်လိုမျိုးလဲဆိုတာစဉ်းစားနိုင်ဖို့လုပ်ခဲ့ပါတယ်သူတို့အဲ့ဒါကိုနားလည်ပါတယ်ဒါဟာနိုင်ငံတကာအတိုင်းအဝိုင်းရဲ့လွှမ်းမိုးမှုပါတရုတ်မဟုတ်ပါဘူးတရုတ်နိုင်ငံဟာမြန်မာနိုင်ငံမှာအမေရိကန်ရှိနေတာတဲ့ဒီမိုကရေစီလှုပ်ရှားမှုရဲ့နိုင်ငံရေးဩဇာတက်ရောက်မှုကိုပိုကြောက်ပါတယ
် I would like to turn my attention to another issue it's about
Now major နိုင်ငံစားတခုကအမေရိကန်ကာကွယ်ရေးဆိုင်ရာအဥပဒေ NDAA ထဲမှာပါတဲ့မြန်မာနိုင်ငံဆိုင်ရာဖြည့်ဆွတ်ပြဋ္ဌာန်းချက်တွေနဲ့ပတ်သက်တဲ့အပိုင်းပါ Miss Priscilla ရဲ့အမြင်မှာအဲ့ဒီ NDAA ထဲကမြန်မာနိုင်ငံဆိုင်ရာဖြည့်ဆွတ်ပြဋ္ဌာန်းချက်တွေဟာမြန်မာနိုင်ငံကဆီအာနာသိန်းအချက်အသေးကိုကူညီဖြည့်ရှင်းတာမှာဘယ်လောက်အားကောင်းကောင်းနဲ့အထောက်အကူဖြစ်စေနိုင်တယ်လို့ထင်ပါတယ်ခင်ဗျ
NDAA is the National Defense Authorization Act it's one of the major pieces of legislation
NDAA ဟာအမေရိကန်ပြည်ထောင်စုမှာနှစ်စဉ်ပြဋ္ဌာန်းတဲ့အဓိကဥပဒေတစ်ခုဖြစ်ပြီးဒီဇင်ဘာလမှာသမ္မတကလက်မှတ်ရေးထိုးပြဋ္ဌာန်းခဲ့တာကြောင့်အဲ့ဒီဖြည့်ဆွတ်ပြဋ္ဌာန်းချက်တွေအသက်ဝင်နေပါပြီကွန်ဂရက်လွှတ်တော်မှာမြန်မာရေးနဲ့ပတ်သက်ပြီးဝေလည်နေတဲ့ဥပဒေမူကြမ်းအတော်များများကအသက်ဝင်နေတာမဟုတ်ပဲစိတ်ကူးလောက်ပါပဲဒီတစ်ခုကတော့အမေရိကန်အစိုးရအနေနဲ့မြန်မာနိုင်ငံဆီယနာသိမ်းမှုကိုတုံ့ပြန်လှုံ့ဆော်တာမှာမဟာဗျူဟာသစ်ထွက်လာအောင်လုပ်ဖို့လိုတဲ့အသက်ဝင်နေပြီးသားပြဋ္ဌာန်းချက်ပါ ကျမတို့ USIP ရဲ့အစီရင်ခံစာနဲ့အကြံပြုချက်တွေဟာအချိန်ခိုက်ဖြစ်သွားပါတယ်။ NDAA နဲ့ဆက်ဆက်မယ်လို့ကျမမသိခဲ့ပါဘူး။ဒါပေမဲ့အစိုးရကြီးတန်းတာဝန်ရှိသူတွေဟာဖေဖော်ဝါရီလနှောင်းပိုင်းဒါမှမဟုတ် March လအစောပိုင်းမှာသူတို့ရဲ့မြမရေးမဟာဗျူဟာတင့်နဲ့ပတ်သက်ပြီးလွှတ်တော်မှာအစီရင်ခံရပါမယ်။နိုင်ငံခြားရေးဌာနကလူတွေအဲ့ဒီအတွက်ပြင်ဆင်နေကြပြီးကျမတို့နဲ့ပြောဆိုဆွေးနွေးနေပါတယ်။ USIP.org website မှာကြည့်လို့ရတဲ့ကျမတို့အစီရင်ခံစာထဲမှာမဟာဗျူဟာတဲ့ဘလို့ဖြစ်တဲ့ဆိုတဲ့အကြမ်းမြင့်ချက်တွေပါဝင်ပါတယ်။နောက်ထပ်တံခတ်အရေးယူမှုတွေဆက်လုပ်သွားဖို့တရားမဝင် SSC အစိုးရကိုတရားဝင်မှုမရအောင်ဆက်ပြီးတော့လှုပ်သွားဖို့စစ်တပ်ကကျူးလွန်ထားတဲ့လူသားမျိုးနွယ်စုအပေါ်ကျူးလွန်တဲ့ယာစွေမှုနဲ့ဆင်ရစွေမှုဆိုင်ရာအထောက်အထားတွေကိုဆက်ပြီးစုဆောင်းသွားပြီးတော့အဲ့ဒါတွေကိုနိုင်ငံတကာတရားရုံးတွေမှာတင်ပြသွားကြမှာပါဒီကနေ့မြန်မာစစ်ဘုတ်ချုပ်တွေအနေနဲ့အနာဂတ်မှာအဖမ်းခံရပြီးနိုင်ငံတကာတရားရုံးတွေမှာစစ်ဆေးခံရနိုင်တဲ့အန္တရာယ်ကိုရှောင်ပြီးတော့နိုင်ငံပြည်ပကိုခရီးသွားဖို့မဖြစ်နိုင်တာမဟုတ်ဘူးဆိုရင်တော့ခတ်သွားမှာဖြစ်ပါတယ်ဘာကြောင့်လဲဆိုသူတို့လုပ်နေတာကနိုင်ငံတကာဥပဒေအားလုံးကိုပြောင်းကြအန်တုစိန်ခေါ်နေတာကြောင့်ပါဒါကိုသူတို့သတိထားမိပုံမရပါဘူးသူတို့အပြစ်ပေးခံရမယ့်အစဉ်ရောက်မှာမဟုတ်ဘူးလို့သူတို့ထင်နေပုံရပြီးအဲ့ဒါကမမှန်ပါဘူးဆိုတော့ဒီကြိုးပမ်းမှုအားလုံးကလုပ်ငန်းစဉ်ထဲမှာပါဝင်ပါမယ် NDAA မှာပါတဲ့ဖြည့်ဆွက်ပြဋ္ဌာန်းချက်တွေကိုကြည့်ရင်ဒီလှုပ်ဆောင်ချက်အမျိုးမျိုးကိုလုပ်ဖို့လိုအပ်တယ်ဆိုတာတွေ့ရမှာဖြစ်ပြီးဒါရီဟာအခုစဉ်းစားနေတဲ့အထက်မှာပါဝင်ပါတယ
် Thank you very muchfor your insights and for your expertise and sharing with us.
Well, stay tuned. There's more coming. Thank you very much.
တကတော့ကိုကျော်ကျော်သိန်းတင်ဆက်တဲ့အင်္ဂါညဆွေးနွေးခန်းအစီအစဉ်မှာရှင်မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံအကြီးအကဲဟောင်းပရစ်စလာကလပ်ကိုဆက်သွယ်မေးမြန်းခဲ့တာပါ။အခုတော့ကဘာတလွားခီးသွားအစီအစဉ်ကိုကြည့်ရှုနားဆင်ဖို့အချိန်ရောက်ပါပြီ။အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်ကအမျိုးသားယဉ်ကျေးမှုစင်တာကြီးဖြစ်တဲ့ကနေဒီစင်တာမှာတရုတ်နှစ်တစ်ကူပွဲတော်အထိမ့်မှတ်မီထွန်းပွဲပြုလုပ်ခဲ့တဲ့အကြောင်းကိုမက်ဆုမြတ်မွန်ကကဘာတလွားခီးသွွားစီစဉ်မှာတင်ဆက်ထားပါတယ
်။အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်ကအထင်ကြီးအဆောက်အဦတွေထဲမှာကနေဒီစင်တာအဆောက်အဦကြီးလည်းပါဝင်ပါတယ်။အမေရိကန်ပြည်ထောင်စုရဲ့အမျိုးသားယဉ်ကျေးမှုစင်တာကြီးအဖြစ်ဆောက်လုပ်တဲ့အဆောက်အဦကြီးကို John F. Kennedy Center for the Performing Arts လို့နာမည်ပေးပြီးတော့လှုပ်ကြံတက်ခံခဲ့ရတဲ့သမရဟောင်း John F. Kennedy ကိုအောက်မေ့ဂုဏ်ပြုထားတာဖြစ်ပါတယ်။ကမ္ဘာတဝန်းကအမှုပညာဖျော်ဖြေမှုတွေကိုတင်ဆက်ပြသပြီးမတူညီတဲ့ယဉ်ကျေးမှုတွေကိုပေါင်းကူးပေးနေတဲ့စင်တာကြီးလည်းဖြစ်ပါတယ်။အခုလဲတရုတ်ယဉ်ကျေးမှုအစဉ်လာအတွက်အရေးပါတဲ့တရုတ်နှစ်သက်ကူပွဲတော်ကို Kennedy Center ကြီးမှာဆင်နွှဲနေပါတယ်။တရုတ်နှစ်သက်ကူပွဲတော်တွေမှာမိဘုံအလှထွန်းပွဲကမပါမဖြစ်မှုရှောင်းဆုံးမီးဘုံရုပ်ကြီးတွေကိုမီးထွန်းပြီးတော့တရုတ်နှစ်သက်ကူးကိုကြိုးဆိုထားတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကတရုတ်နယ်ဝါတွေရဲ့အစဉ်အလာကိုပြသထားတာဖြစ်တယ်လို့ကနေဒီစင်တာရဲ့အကြီးအကဲကပြောပါတယ်
။ It's that time of year where we get to celebrate Lunar New Year. I'm really pleased that we are able to do that.
အခုချိန်ကတရုတ်နှစ်သက်ကူးအထိမ်းအမှတ်ပွဲတွေဆင်နွှဲကြတဲ့အချိန်ဖြစ်ပါတယ်။ကျမတို့အနေနဲ့အခုလိုပွဲတော်ဆင်နွှဲနိုင်တာကိုသိကိုကျေနပ်ပါတယ်။ဒီနှစ်ခြေနေရအဆောက်အဦထဲမှာတိတ်အများကြီးလုပ်လို့မရပါဘူး။တရုတ်နှစ်သက်ကူကြိုဆိုတဲ့အစင်လာသက်ကိုထိန်းထားခြင်းနဲ့အတွက်လှပတဲ့မီးဘုံကြီးတွေအလှဆင်ပြီးပွဲတော်ဆင်နွှဲတာဖြစ်ပါတယ
်။ကနေဒီစင်တာမှာတရုတ်နှစ်သက်ကူကြိုဆိုတဲ့မီးဘုံအလှမီးထွန်းပွဲကို2020ခုနှစ်မှာတည်းကစတင်ခဲ့တာဖြစ်ပါတယ်။2021ခုနှစ်တုန်းကတော့ကိုဗစ်ကရောဂါကြောင့်မီးထွန်းပွဲမလုပ်နိုင်ခဲ့ပဲအခု2022ခုနှစ်မှာပြန်လည်လုပ်ထားတာပါ။ဝါရှင်တန်မြို့တော်ကိုဖျက်ပြီးစီးဆင်းနေတဲ့ပတိုးမက်မြေကမ်းဘေးကကနေဒီစင်တာကြီးရဲ့ The Reach ကားဆက်ယုံကြီးရှိကပန်းချံကြီးထဲမှာပုံစံဆုံးမီးဘုံပေါင်း100လောက်ကိုအလှဆင်ထားပါတယ်။ဒီမီးဘုံတွေအလုံးကမီးဘုံလုံးချွမ်းကျင်တဲ့ဟောင်ကောင်ကတရုတ်လက်မှုပညာရှင်တွေလှုပ်ထားကြတာဖြစ်ပါတယ်
။ These beautiful beautiful images are made
out of တိတ်တိတ်ကိုလှတဲ့မီးဘုံကြီးတွေကိုပူစာတွေနဲ့လှုပ်ထားတာပါ။တရုတ်လက်မှုပညာရှင်တွေလှုပ်ထားကြတဲ့မီးဘုံကြီးတွေကို LED မီးတွေထွန်းပြီးအလှဆင်ထားတာဖြစ်ပါတယ်။
နိုင်ငံကကမတူညီတဲ့ယဉ်ကျေးမှုတွေကိုမိတ်ဆက်တဲ့ဖျော်ဖြေပွဲတွေကိုတင်ဆက်လေ့ရှိတဲ့အမျိုးသားယဉ်ကျေးမှုစင်တာကြီးမှာအခုလိုတရုတ်နှစ်သက်ကိုအထိမ်းမှတ်မီးထွန်းပွဲလုပ်နိုင်ဖို့ဝါရှင်တန်မြို့တော်က Chinese American ပြတိုက်ကလည်းပံ့ပိုးထားပါတယ်။လေယာပြင်ပန်းချံကျဲကြီးမှာလက်ပြဥယျာဉ်ပန်းမျိုးစုံလန်းပန်တာတော့အုပ်တန်တာကြောက်တန်းစသဖြင့်အပိုင်းလိုက်ခွဲပြီးတော့ဂန္ဓာအလိုက်သက်ဆိုင်တဲ့မီးဘုံကြီးတွေကိုပြသထားတာပါ။တရုတ်နှစ်သက်ကိုပွဲတော်ဆင်နွှဲကြသူတွေသာမကဝါရှင်တန်မြို့တော်တွေကအထင်ကြီးနေရာကြီးမှာလှပတဲ့မီးထွန်းပွဲကိုလာကြည့်ခြင်းသူတိုင်းလာရောက်ကြည့်နိုင်တယ်လို့ကနေဒီစင်တာရဲ့အကြီးအကဲကဖိတ်ခေါ်ပါတယ
် Art and the performing arts and culture are a way for us to know ourselves and to know
one another. ညာရီဖြောပြမှုဥပညာရီရင်းချင်းမှုတွေကနေကိုကိုယ်တိုင်အကြောင်းကိုတည်းမဟုတ်ဘဲသူများတွေရဲ့အကြောင်းကိုပါသိစေနိုင်ပါတယ်ရင်းချင်းမှုဥပညာရီကနေတဆင့်တယောက်နဲ့တယောက်အပြန်အလှန်နားလည်မှုရပြီးခင်မင်ရင်းနှီးမှုရစေမယ်ဆိုတော့ကျမတို့ရွေးချက်အတိုင်းဆက်လုပ်နေတာပါအခုလိုမျိုးခံခံနာနာကြီးကြီးကျယ်ကျယ်ပွဲမျိုးလုပ်နိုင်တဲ့အတွက်တယောက်နဲ့တယောက်နားလည်နိုင်ဖို့အခွင့်အလမ်းတွေမတူတဲ့ရင်းချင်းမှုတွေကိုပါသဘောပေါက်နိုင်ဖို့အခွင့်အလမ်းတွေရစေပါတယ်
တရုတ်နှစ်သက်ကိုမိထွန်းပွဲတော်ကိုလာကြသူတွေအနေနဲ့နှစ်သက်ကိုဆူတောင်းစကားတွေကိုရေးသားချိတ်ဆွဲနိုင်တဲ့နေရာလဲလှုပ်ထားပေးပါတယ်။ရက်ရှည်ဆင်းရဲကြတဲ့တရုတ်နှစ်သက်ကူပွဲတော်အဆုံးသတ်ပြီးဆိုတဲ့အထိတ်အမှတ်နဲ့မိဘုံပွဲတော်ကိုပြုလုပ်ကြတာပါ။ငြိမ်းချမ်းမှုပြန်လည်တင်းမြတ်မှုနဲ့ခွင့်လွှတ်မှုတွေကိုပြသတဲ့အနေနဲ့တရုတ်နှစ်သက်ကူကြတဲ့အိမ်တွေရှေ့မှာမိဘုံတွေကိုချိတ်ဆွဲကြတဲ့အစဉ်အလာဖြစ်ပါတယ်။အခုလဲလှပပြီးအနုပညာလက်ရမြောက်လာတဲ့မိဘုံကြီးတွေကိုလာပြမှာအလှဆင်ထားတဲ့အတွက်မိသားစုတွေလာရောက်ကြည့်ရှုစိတ်အပန်းဖြေနိုင်ကြပါတယ
်။ Yeah, the year of the tiger. What a great way to actually think of us all coming roaring back to life.
ဂျာနင်းဆိုတဲ့အတိုင်းအားလုံးပြန်လဲတက်ဝင်လှုပ်ရှားနေကြပြီဆိုတော့ကိုဂျာဟင်းတို့အားနဲ့မန်နဲ့ပြသဖို့အကောင်းဆုံးအခွင့်အလမ်းတစ်ခုဖြစ်ပါတယ်။ဆောင်းရသည်စိတ်တက်ကြံ့ခိုင်စေဖို့အလင်းရောင်တွေလိုနေတဲ့အချိန်မျိုးမှာ The Rich ကစားရုံကြီးကိုနောက်ခံချပြီးပန်းချန်ကြီးရဲ့မှာအခုလိုမိဘုံအနာတွေထွန်းလာခြင်းအဖြစ်အနာကအတွက်အားမလျှော့ပဲဆက်သွားရမယ်ဆိုတာကိုအမြင့်ပြသတိပေးနေတယ်လို့ဖြစ်ပါတယ်။အမျိုးသားရင်ကျေးမှုစင်တာကြီးဖြစ်တဲ့ကနေဒီစင်တာကြီးပြန်လည်အသက်ဝင်နေပါပြီ။တိဆူကပြတင်ဆက်မှုမျိုးစုံဒီမှာပြန်လုပ်နေပါပြီ။ဒီထက်လည်းအများကြီးပိုလုပ်သွားချင်ပါတယ်။ကျမတို့နဲ့အတူပါဝင်ဆင်နွှဲကြဖို့လည်းလူတွေကိုဖိတ်ခေါ်နေပါတယ်
။ Washington မြို့တော်ကကနေဒီစင်တာအမျိုးသားရင်ကျေးမှုစင်တာကြီးမှတရုတ်နှစ်သက်ကိုကြိုဆိုတဲ့မိဘုံအလှပြပွဲကို January 28ရက်နေ့ကနေ February 6ရက်နေ့အထိပြုလုပ်ပြီးတော့ဘသူမဆိုအခမဲ့လာကြည့်နိုင်ကြပါတယ် LED မီးလုံးပေါင်း 1,000 ထပ်မင်းနဲ့တုံထားတဲ့အမှုပညာလက်ရမြောက်မီးဘုံကြီးတွေကချမ်းအေးတဲ့ Washington မြို့တော်ရဲ့စောင်းရာသီညအလှကိုပို့ပြီးတော့ထွန်းလင်းအောင်လှုပ်ပေးနေပါတယ်ရှင်ကျွန်မဆုမြတ်ပါမှာ
ဆက်လက်ပြီးတော့သတင်းချင်းချုပ်ကိုကိုစော်မိုးကျော်ကပြောပြမှာပါရှင်
ယူကရိန်းနဲ့ဇက်မှာရုရှားကစစ်အင်အားတသိန်း3000လောက်ချထားပြီးတင်းမာနေတဲ့အခြေအနေတွေကိုအချိန်တိုအတွင်းဖြေရှင်းနိုင်မှာမဟုတ်ဘဲဒါနဲ့ချီကြာနိုင်တယ်လို့အင်ကာနေကယူကရိန်းမြို့တော် Kiev မှာရောက်ရှိနေတဲ့ပြင်သစ်သမ္မတ Macron ကပြောဆိုပါတယ်မကြုံသေးဘူးတဲ့အခြေအနေတွေအောက်မှာဒီတင်းမာမှုတွေကိုရှော့မတက်ပါနဲ့လို့ပြောဆိုခဲ့တယ်လို့ဒီပြဿနာကိုအနည်းငယ်ဆွေးနွေးရုံနဲ့ပြင်လည်နိုင်လိမ့်မယ်လို့သူ့အနေနဲ့မယုံကြည်ဘူးလို့ယူကရိန်းသမ္မတဗလိုဒီမီယာဇီလင်စကီနဲ့တွေ့ဆုံခဲ့တဲ့ပြင်သစ်သမ္မတမက်ခရွန်ကပြောဆိုခဲ့ပါတယ်။အီရန်နျူကလ িয়ার အရေးအမေရိကန်နဲ့အီရန်ဓာတ်ကန်တဆင့်ဆွေးနွေးမှုတွေကို10ရက်ကြာရပ်ဆိုင်းပြီးနောက်အင်္ဂါနေ့မှာပြန်လည်စတင်လိုက်ပါတယ်။အီရန်နိုင်ငံမှာ The Water တင်းမာတဲ့သမ္မတအီဘရာဟင်ရာစီတက်လာပြီးနောက်နိုဝင်ဘာလမှာပြန်လည်စတင်ခဲ့တဲ့ဆွေးနွေးပွဲတွေကအကန့်အသတ်နဲ့ပဲတိုးတက်မှုရှိတယ်လို့ဆွေးနွေးပွဲတက်ရောက်တဲ့ကိုယ်စားလှယ်တွေကပြောဆိုပါတယ်။မြန်မာစစ်ကောင်စီကိုလက်နက်မယောင်းချဖို့နဲ့လေရင်စီမယောင်းချဖို့အပါအဝင်အရေးယူတန်ခတ်မှုတွေချမှတ်နိုင်အောင်ကုလသမဂ္ဂလုံခြုံရေးကောင်စီအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းနဲ့လက်တွဲကြိုးပမ်းဖို့အမေရိကန်အစိုးရကိုကွန်ဂရက်လွှတ်တော်နိုင်ငံသားရေးကော်မတီကတောင်းဆိုလိုက်ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းတစ်နှစ်အတွင်းဒီမိုကရေစီလိုလားတဲ့ပြည်သူတွေအပေါ်ရရက်ဆက်ဆက်ဖိနှိပ်မှုတွေနဲ့လူ့အခွင့်အရေးချိုးဖောက်မှုတွေအပေါ်ရှုံချကြောင်းလဲအမေရိကန်အောက်လွှတ်တော်နိုင်ငံသားရေးရာကော်မတီဥက္ကဋ္ဌဒီမိုကရက်တစ်ကိုယ်စားလှယ်ဂရီဂိုရီမစ်ကအင်္ဂါနေ့ဆွေးနွေးရမှာပြောဆိုလိုက်ပါတယ
်။တရင်ချင်းချုပ်ကိုကုဇော်မိုးကျော်ကပြောပြသွားတာပါ။ဗုဒ္ဓဘူးနေ့နေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နေနဲ့6နာရီကနေ9နာရီထိတင်ဆက်ခဲ့တာပါရှင်။ညပိုင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတင်ဆက်မှာမို့စောင့်မျှော်နားဆင်ကြပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲမွန်ပါအတန်ဖက်အင်ဂျင်နီယာကတော့ Jimmy Cole ဖြစ်ပါတယ်ရုပ်သံအင်ဂျင်နီယာကတော့ Nick Evanop ပါရှင် VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့ကဘာတော်လွားကသောရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ် BND ရဲ့အသေးသေးကနေကင်ဝေးကြပါစီရှင်ကျမအင်ဂျင်နိုင်ပါ
The This program has come to you from the Voice of America, Washington.